Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါခင်ဗျာဇူလိုင်လ13ရက်အင်္ဂါနေ့ညဗီအိုမြန်မာပိုင်းအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုဝါရှင်တန်ဒီစီမြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီမြန်မာစံတော်ချိန်ည9နာရီကနေ10နာရီအထိထုတ်လွှင့်ပေးနေတဲ့အစီအစဉ်ကိုတော့တိုင်းနိုမီတာ19 25 30နှစ်နဲ့တိုင်းလိုက်မီတာ190တို့ကနေတိုက်ရိုက်နားဆင်နိုင်ကြပါလို့ဗီအိုမြန်မာပိုင်းရဲ့ Facebook စာမျက်နှာကနေလည်းတိုက်ရိုက်နားဆင်လို့ရနိုင်ကြပါတယ်ခင်ဗျာဒီကနေ့ညအတွက်အစီအစဉ်အမှုအဖြစ်ကျွန်တော်ဇော်ဝင်းလိုင်ကဆောင်ရွက်ပေးသွားပါမယ်ဒီကနေ့မှာတော့နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေနဲ့အတူအတံမင်ကပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်အမှုတချို့ကိုဒီကနေ့ထပ်မံကြားနာဆက်ဆီးကြပါမယ်ကျေးဇူးတင
်ပါတယ်အန်ဒီယာတယောက်ပဲနှမူ၃ယောက်တွင်နှမူ၃ယောက်တွင်နှမူကတော့သူကပြောတာနော်ဒေါက်တာမျိုးအောင်ရေကိုရမင်းဦးရေဒေါက်တာမျိုးအောင်ရေဦးမင်းသူရေလို့ပြောတာဒီကနေ့ဘက်ကရမန်ပေးတာပေါ့အဲ့တော့ဒီလာမယ့်ရုံတွေကိုအမားတို့ပါဝင်နေရမှာ
ဆွေကျအစ်တေကျင်ထားတာနဲ့အတူဒီအကြောင်းသတင်းပေးပို့ချက်အပြည့်အစုံကိုဥစွာနှဆင်ကြပါမယ်။အဲဒီနောက်မှာတော့မြန်မာနိုင်ငံမှာကိုဗစ်တတိယလှိုင်းအရှိန်မြင့်ဖြစ်ပေါ်နေတာကြောင့်ကူးစက်သူတွေများလာနေတာအပြင်သေဆုံးသူတွေလည်းများနေတာကြောင့်မိသကြိုကိုခက်ခဲနေတဲ့အခြေအနေတွေကိုဗစ်ကူးစက်သူတွေအောက်ဆီဂျင်လုံလောက်စွာရရှိရေးအခက်အခဲရှိနေတဲ့အကြောင်း KIA ထင်းချောက်ရနယ်မြေအတွင်းကစတင်ကြောင်းနေမှာပါကိုဗစ်ကူးစက်နေတာနဲ့အတူစကိုင်းတိုင်းကနီမြို့နယ်အတွင်းဖြစ်သွားခဲ့တဲ့တိုက်ပွဲတွေအတွင်းကဒေသခံအများပြားသိဆုံးခဲ့ရတဲ့အခြေအနေတွေဆက်တဲ့သတင်းပြပို့ချက်တွေကိုတင်ဆက်ပေးတော့ဖို့ရှိပါတယ်။နောက်ပိုင်းမှာတော့အပတ်စဉ်ကဏ္ဍတွေဖြစ်တဲ့အမေရိကန်နိုင်ငံရဲ့အကြောင်းတည်ကောင်းစရာနဲ့အင်ကာညစကားဝိုင်းအစီအစဉ်တွေကိုလည်းတင်ဆက်ပေးတော့ပါမယ်။အခုရင်ဆုံးတော့အင်ကာညအတွက်နောက်ဆုံးရသတင်းတွေကိုကိုကျော်ကျော်သိန်းနဲ့အလီမာတို့ကတင်ပြကြပါမယ်ခင်ဗျာ
။နိုင်ငံတော်နိုင်ငံပုဂ္ဂိုလ်တော်ဆန်းစုကြည်ပေါ်လက်ရှိဆွဲဆိုထားတဲ့အမှုတွေအပြင်အာဂတိလိုက်ဆောင်မှုတက်ဖြည့်ဥပဒေနဲ့နောက်ထပ်အမှုတွေတိုးပြီးဆွဲဆိုထားတယ်လို့ရှင်းနေကြီးဦးခင်မောင်စောကပြောပါတယ်။အဂတိမှုတွေထဲမှာနှစ်မှုကဒေါအောင်ဆန်းစုကြည်တူဦးတဲ့ပေါ်ဆွဲဆိုထားပြီးနောက်နှစ်မှုကတော့တခြားလူတွေနဲ့တွဲပြီးဆွဲဆိုထားတာပါ။ဒါပေမဲ့လည်းအမှုတွေနဲ့ပတ်သက်ပြီးအသေးစိတ်မသိရသေးဘူးလို့အကျိုးဆောင်ရှင်းနေတွေကပြောပါရယ်။ဒီကနေ့ရုံးချင်းမှာတော့အများပြည်သူတည်ငြိမ်အေးချမ်းမှုပြက်ပြားအောင်လှုံ့ဆော်မှုလှုံ့ဆော်မှုပုံမှန်95ခါခွေးနဲ့ဆွဲဆိုထားတဲ့အမှုနဲ့တဘာဝဘေးရန်တွေဆိုင်ရာစီမံခန့်ခွဲရေးဥပဒေနဲ့ဆွဲဆိုထားတဲ့အမှုတွေကိုစစ်ဆေးခဲ့ပါရယ်။ပုံမှန်95ခါခွေးအတွက်တရားလိုသက်သေပြီးထွက်ဆိုခဲ့ကြပြီးတဘာဝဘေးဥပဒေနဲ့ဆွဲတဲ့အမှုတွေကတော့သက်သေပြီးရောက်မလာခဲ့ပါဘူး။95ခါခွေးနဲ့ဆွဲထားတဲ့အမှုအတွေ့သက်သေထွက်ဆိုတာတွေပြီးသွားပြီဖြစ်တာကြောင့်ဇွဲချက်တင်မတင်ဆိုတာနဲ့ပတ်သက်ပြီးဇူလိုင်လ28ရက်နေ့ရုံးချိန်မှာဆောက်လွှဲချက်တင်မယ်လို့အကျိုးဆောင်ရှိနေဒေါ်စန်းမာလာညွန့်ကပြောပါရယ်။တဘာဝဘေးဥပဒေနဲ့ဆွဲထားတဲ့အမှုတော့ဇူလိုင်လ20ရက်နေ့မှာဆက်ပြီးကြားနာမှာဖြစ်ပါရယ်။ဒေါ်စန်းစုကြည်ဟာနိုင်ငံတော်ရွေးဝဲချက်ပေါ့ချောင်းမှုဆိုင်ရာဥပဒေအာဂရီလိုက်စားမှုဆိုင်ရာဥပဒေနဲ့ဆွဲဆိုထားတဲ့အမှုတွေအပါအဝင်လက်ရှိမှာအမှုပေါင်း9ခုနဲ့တရားရင်ဆိုင်နေရပြီးအခုနောက်ထပ်တိုးလာမယ့်အာဂရီလိုက်စားမှုဆိုင်ရာအမှုတွေနဲ့ဆိုရင်စုစုပေါင်း17ခုနဲ့ရင်ဆိုင်ရတော့မှာဖြစ်ပါတယ်။မြန်မာနိုင်ငံဟာလူမျိုးတုံးသက်သက်မှုဖြစ်နိုင်တဲ့ Android အများဆုံးနိုင်ငံထဲမှာပါနေပြီလို့အမေရိကန်နိုင်ငံရဲ့ဌာနကတနင်္လာနေ့မှာထုတ်ပြန်တဲ့နိုင်ငံတကာလူမျိုးတုံးသက်သက်မှုနဲ့ရက်စက်မှုဒါစီယေနှစ်စဉ်အစည်းအဝေးစာထဲမှာသတိပေးထားပါတယ်။မြန်မာအပါအဝင်နိုင်ငံတချို့မှာဖြစ်ခဲ့တဲ့အခြေအနေတွေကိုဒီစင်ကစားထဲမှာအသေးစိတ်ဖော်ပြထားပြီးဒီအခြေအနေတွေအတွက်အပြေအဆုံတစ်ခုရောက်ဖို့လုပ်ကိုင်သွားမယ်လို့အမေရိကန်နိုင်ငံသားဝန်ကြီးအန်ထိုနီဘလင်ကန်ကပြောသွားပါတယ
် This year for the first time the report provides direct detailed accounts of atrocities taking place in specific countries including Burma
ဒီနေ့စင်ကစားထဲမှာပထမဆုံးအကြိမ်အဖြစ်မြန်မာ၊အီသီယိုးပီးယား၊တရုတ်နဲ့ဆီးရီးယားအပါအဝင်နိုင်ငံတချို့မှာဖြစ်ခဲ့တဲ့ဆူရောရဲ့ရက်စက်မှုတွေကိုအသေးစိတ်ထည့်သွင်းဖော်ပြထားပါတယ်။ဒီနိုင်ငံတွေဟာကျွန်တော်တို့နိုင်ငံသားရေးမူဝါဒရဲ့အပြင်းအထန်စင်ကုန်မှုတွေကတချို့ဖြစ်ပါတယ်။လူ့ခွင့်ရေးနဲ့ဒီမိုကရေစီစံနှုန်းတွေပေါ်ထားတဲ့ကျွန်တော်တို့ရဲ့ပိုင်းဖြတ်ချက်အတိုင်းစိုးပျက်ချက်တွေထွက်လာဖို့ကျွန်တော်တို့ဆက်လုပ်ကိုင်သွားပါမယ်လို့အမေရိကန်နိုင်ငံသားရေးဝန်ကြီးကပြောသွားပါတယ်။ဆွစ်ဇာလန်နိုင်ငံဂျနီဗာမြို့လူ့ခွင့်ရေးကောင်စီမှာတနင်္လာနေ့ကလုပ်ခဲ့တဲ့စီဝေးအတွက်မှာလည်းမြန်မာနိုင်ငံကရိုဟင်ဂျာမွတ်စလင်တွေနဲ့တခြားလူနည်းစုတွေရဲ့လူခွင့်ရေးအခြေအနေဆိုင်ရာစုမျက်ချက်ကိုချမှတ်ခဲ့ပါတယ်။လူခွင့်ရေးစိုးစိုးရွားရွားချိုးဖောက်မှုမှာတာဝန်ရှိသူတွေကိုရောင်းရီကြောင်းရအပြစ်ပေးအရေးယူနိုင်ရေးနဲ့ရိုဟင်ဂျာတွေဌာနပြန်နှံ့ရေးအဲ့ဒီစိုးမျက်ချက်ထဲမှာတိုက်တွန်းထားပေမဲ့ဆက်အနာသေးမှုနဲ့ပတ်သက်တာကိုတော့ထည့်သွင်းမထားပါဘူး။မြန်မာနိုင်ငံဒေသအတော်များများမှာကိုဗစ် -19 တရားလိုင်းတန်းနဲ့ရင်ဆိုင်နေရတဲ့အကြောင်းမှာပဲဆက်အနာသေးမှုကိုစတင်ကောက်ကွက်ပြီးဆန္ဒပြနေသူတွေကတော့ကိုဗစ်ကာကွယ်ရေးနှကောင်းစီတွေတက်ပြီးဆန္ဒပြတာတွေဆက်လုပ်နေကြဆဲပါရန်ကုန်ကတာကြီးတားမြို့နယ်မှာဒီကနေ့မနေ့ပိုင်းကလူငယ်တွေမီးရုပ်တွေကင်ဆောင်ပြီးတော့ဒေကျော်တန်တွေအော်ဟစ်ပြီးဆန္ဒပြခဲ့ကြပါတယ် နေစဉ်ဆန္ဒပြကြည့်တဲ့ပေါ်ရရှိနေတဲ့မန္တလေးမြို့မှာဒီနေ့မနက်ပိုင်း6နာရီခွဲပေါ်ဝန်းကျင်ကမြောက်တောင်နဲ့မန္တလေးတပိတ်စစ်ကြောင်းတို့ကြည်တဲ့ဆန္ဒပြတဲ့အချိန်စစ်တပ်ကဂျမ်ဘက်ပြစ်ခတ်ပြုခွဲတာကြောင့်ဆန္ဒပြသူ9ဦးထက်မနည်းဖမ်းခံခဲ့ရပါတယ်။မန္တလေးတိုင်းကမုံရမျိုးနဲ့စကိုင်းတိုင်းကကလေးမျိုးတို့ဟာလည်းနေစဉ်ဆန္ဒပြပေါ်ရရှိနေတဲ့မြို့တွေထဲမှာပါဝင်ပြီးဒီကနေ့မှလည်းဆန္ဒပြကြည်တဲ့ခဲ့ကြသလိုရင်းမာပင်ခရိုင်စလင်းကြီးမြို့နယ်မြောက်ချမ်းနဲ့ရင်းမာပင်အစီချမ်းရွာပေါင်းစုံတွေ့မောက်ခဲ့ကြပါတယ်။မကွေတန်းမြိုင်မြို့မှာတော့တောင်တန်းပြည်မှညီညွတ်ကြသည်ဆိုတဲ့စရံကြီးကိုကင်ပြီးဂျေးလက်လူလူတပိတ်စစ်ကြောင်းထွက်ခဲ့ကြပါတယ်။ဆန္ဒပြပွဲတွေကိုစစ်တပ်နဲ့ရဲကအကြမ်းဖက်ပြစ်ခတ်ဖြိုခွဲတာတွေဆက်ရှိနေတယ်လို့ဆန္ဒပြပွဲတွေမှာပါဝင်သူတွေကိုဖမ်းဆီးတာတွေလည်းဆက်ရှိနေပါတယ်။စစ်တပ်ကအာဏာသိမ်းခဲ့တဲ့ဖေဖော်လ1ရက်နေ့ကလေးကဆိုရင်မြန်မာနိုင်ငံတဝန်းမှာအကြမ်းဖက်ပြစ်ခတ်ဖြိုခွဲမှုကြောင့်တေဆုံးသူ906ယောက်ရှိပြီဖြစ်ပြီးဖမ်းဆီးခံရသူကလည်း9200ကျော်ရှိပြီလို့နိုင်ငံရေးကျင်းသားများကူညီဆောက်ဆောင်ရေးအတင်း AABB ကထုတ်ပြန်ထားပါရယ်မြန်မာနိုင်ငံမှာလွန်ခဲ့တဲ့24နှစ်ရည်အတွင်းကိုဗစ်ရောဂါတက်ခွဲနမူနာပေါင်း 11,686 ခုကိုစစ်ဆေးခဲ့တာမှာကိုရိုနာဗိုင်းရပ်စ်ကူးစက်ထားသူအကြီးအတွက် 4,049 ယောက်ထပ်တွေ့ပြီးနောက်ထပ်သေဆုံးသူ109ဦးရှိခဲ့လို့ကျန်းမာရေးနဲ့အကစားဝန်ကြီးဌာနရဲ့ဒီကနေ့ည7နာရီထုတ်ပြန်ချက်မှာဖော်ပြထားပါရယ်အခုသေဆုံးသူအကြီးအတွက်ဟာဆရာနာဒေးမီနောက်ပိုင်းအများဆုံးအကြီးအတွက်ဖြစ်တယ်လို့ပိုးတွေနှုန်းကလည်း 34.63 ရာခိုင်နှုန်းရှိတာကြောင့်တနေ့တစ်နေ့ပိုးပြီးတိုးလာနေတဲ့သဘောပါပဲဒီနေ့ထိဆိုရင်ပိုးတွေသူစုစုပေါင်း 23,000 ကျော်ရှိပြီဖြစ်ပြီးအဲ့ဒီအထက်က 30,000 နီးပါးဆေးရုံတွေကနေဆင်းသွားကြပြီဖြစ်ပြီးတော့သေဆုံးသူစုစုပေါင်းက 4,036 ယောက်ရှိပြီဖြစ်ပါတယ်လက်ရှိကိုဗစ်တတိယလိုင်းမှာတော့အောက်ဆီဂျင်လိုအပ်ချက်များနေပြီးအောက်ဆီဂျင်ဘူးတွေကိုတန်းစီစောင့်ဆိုင်ဖြည့်ယူနေကြတာတွေနေရာအတော်များများမှာတွေ့နေရပါတယ်စစ်ကောင်စီခေါင်းဆောင်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကတော့မြန်မာနိုင်ငံမှာအောက်ဆီဂျင်အလုံးလောက်ရှိပြီးဒါကိုနိုင်ငံရေးရအမျက်ထုတ်ခြင်းတဲ့သူတွေရှိနေတယ်ဆိုပြီးတော့ပြစ်တင်ပြောဆိုထားပါတယ်။ဒါပေမဲ့လည်းလက်တွေ့အကူအညီပေးနေတဲ့ပရဟိတလုပ်သားတွေနဲ့ကိုယ်တိုင်ကြုံတွေ့နေရသူတွေကတော့ဒီပြောဆိုချက်ကိုသဘောမတူကြပါဘူး။လက်ရှိမှာအောက်ဆီဂျင်စက်ရုံတွေမှာလူတယောက်ချင်းစီကအောက်ဆီဂျင်ဖြည့်တာတွေကိုစစ်ကောင်စီကပိတ်တင်ကပ်တက်ထားပါတယ်။အခုဆိုရင်တနင်္ဂနွေလုံးမှာ stay at home မလိုအပ်ဖက်အပြင်မထွက်အိမ်တွင်းနေအမိန့်ထုတ်ပြီးကန့်တက်ထားတာ84မြို့နယ်ရှိသွားပါပြီခင်ဗျာ။
တဲ့ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိဆိုင်းဒိုမီတာ31 kHz 9833ညဆိုင်းဒိုမီတာ32 kHz 9383ညဆိုင်းဒိုမီတာ51 kHz 9885တို့ဖြင့်စနေတနင်္ဂနွေမှာဆိုင်းလိုက်မီတာ190 kHz 1505တို့ကနေထုတ်လွှင့်နေပါတယ်ရှင်အင်္ဂါနေ့ကဗီဒီယိုရဲ့ဒေတာရင်းသတင်းစာတွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်။ကျမအလေးပါပါ။ကမ္ဘာတစ်လုံးကူးစက်မြန်တဲ့ကိုရိုနာဗိုင်းရပ်စ်မျိုးပိစားပြောင်း Delta variant ကူးစက်တာကြောင့် COVID-19 ကူးစက်ခံရသူအရေအတွက်ပိုတိုးလာနေပြီးအခုခါအနည်းဆုံးနိုင်ငံပေါင်း104နိုင်ငံကိုပြန့်နှံ့နေပြီလို့ကုလသမဂ္ဂကမ္ဘာကျန်းမာရေးအဖွဲ့ WHO ကပြောပါတယ်။ဒီကူးစက်မြန်ပိစားပြောင်းကိုရိုနာဗိုင်းရပ်စ်ပိုးဟာကာကွယ်ဆေးထိုးထားပြီးတဲ့နိုင်ငံတွေမှာမှပြန့်နှံ့နေတာပါ။အထူးသဖြင့်တော့အကာအကွယ်မလုပ်သူတွေနဲ့ကျန်းမာရေးအားနည်းသူတွေကိုကူးစက်နေတာမို့ကိုဗစ်ကာကွယ်ဆေးထိုးအစီအစဉ်တွေထိထိရောက်ရောက်မဆောင်ရွက်နိုင်သေးတဲ့နိုင်ငံတွေမှာအခြေအနေကတိတ်ကိုဆူရနေတယ်လို့ WHO အကြီးအကဲ Tedros Adhanom Ghebreyesus ကမနေ့ကဂျနီဗာရုံးချုပ်သတင်းစာရှင်းလင်းပွဲမှာပြောပါတယ်။ဒီသတင်းပတ်အတွင်းထိုင်ဝမ်နဲ့တခြားအင်ဂျီချင်းနိုင်ငံတွေကိုဂျပန်နိုင်ငံက AstraZeneca COVID-19 ကာကွယ်ဆေးထပ်တိုးလှူဒါန်းသွားမယ်လို့ဂျပန်နိုင်ငံသားရဲ့ဝန်ကြီးထိုရှိမီတစုမိုရီဂီကဒီကနေ့ပြောကြားလိုက်ပါတယ်။ရှိထားတဲ့သဘောတူညီချက်အစီအစဉ်တွေအရအင်ဒိုနီးရှားထိုင်ဝမ်နဲ့ဗီယက်နမ်ကိုကြာတာပြင်းနေမှာဂျပန်နိုင်ငံကကာကွယ်ဆေးတသန်းစီပေးပို့သွားမယ်လို့ဝန်ကြီးမိုရီဂီကပြောပါတယ်။ချမ်းသာတဲ့နိုင်ငံတွေကဆေးရတဲ့နိုင်ငံတွေကိုကာကွယ်ဆေးမျှဝေလူရန်နဲ့ COVAX အစီအစဉ်ကနေတဆင့်ဒီလာအတွင်းဘင်္ဂလားဒေ့ရှ်၊ကမ္ဘောဒီးယား၊အီရန်၊လာအိုနီပေါ်၊တိရီလင်္ကာနိုင်ငံနဲ့ပစိဖိတ်ကျွန်းနိုင်ငံတွေကိုကာကွယ်ဆေးဆက်တသန်းဂျပန်ကထပ်ပြီးလူရန်မှုရှိတယ်လို့လည်းပြောပါရယ်။ COVAX အစီအစဉ်အတွက်ဂျပန်နိုင်ငံကရန်ပုံငွေဒေါ်လာတန်း1000နဲ့ကာကွယ်ဆေးတန်း30လူရန်မှုကတိပြုထားပါရယ်။ဂျပန်နိုင်ငံထုတ် AstraZeneca COVID-19 ကာကွယ်ဆေးကိုကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကဇူလိုင်လ9ရက်နေ့မှာအသုံးပြုခွင့်ချပေးခဲ့တာပါ။ချမ်းသာတဲ့နိုင်ငံတွေအနေနဲ့ဆေးရတဲ့နိုင်ငံတွေကိုကာကွယ်ဆေးတွေဦးစားပေးမျှဝေပေးဖို့ WHO ကလည်းတိုက်တွန်းထားပါတယ်။အခုအချိန်ထိဆိုရင်ဒီကမ္ဘာလုံးအတိုင်းအတာနဲ့ COVID ကူးစက်ခံရသူ186တန်းကျော်နဲ့သေဆုံးသူက4တန်းကျော်ရှိပါပြီရှင်။ ကျူဘားနိုင်ငံမြို့တော်ဟာဗနာမှာတနင်္ဂနွေနေ့ကအစိုးရစန့်ကျင်ဆန္ဒပြပွဲတွေကြောင့်ဒီကနေ့နေရာတော်တော်များများမှာလုံခြုံရေးတပ်ဖွဲ့တွေစောင့်ကြည့်ချထားပါတယ်။အခုလိုနိုင်ငံကျွေးမင်းမတက်တွေပေါ်ပေါက်လာရတာဟာအမေရိကန်ရဲ့စီးပွားရေးအရာတန်းခတ်ပိတ်ဆို့မှုအကျိုးဆက်ကြောင့်ဖြစ်တယ်လို့တမရနီကောဒီယက်စ်ခန်နိုကရုပ်သံမိန့်ခွန်းမှာပြတင်ပြောဆိုခဲ့ပါတယ်။နိုင်ငံတွင်းဖြစ်နေတဲ့အစားအသောက်ရှာပါခက်ခဲတာလျှက်စစ်မီနဲ့ဆေးဝါးတွေအလုံးလောက်မရရှိတာစတဲ့ဆန္ဒပြသူတွေထောက်ပြနေတဲ့ပြဿနာတွေဟာအမေရိကန်ရဲ့ပိတ်ဆို့မှုတွေကြောင့်ဖြစ်တယ်လို့သူကပြောပါတယ်။အခုကျူဘားနိုင်ငံတွင်းဆန္ဒပြပွဲတွေဟာဆယ်စုနှစ်အတွင်းအကြီးအမားဆုံးဆန္ဒပြပွဲတွေလည်းဖြစ်ပါတယ်။ဒီလိုဆွဆွဲပြောဆိုတာကိုအမေရိကန်နိုင်ငံသားရဲ့ဝန်ကြီးအန်တိုနီဘလင်ကန်ကငြင်းဆန်တယ်လို့နိုင်ငံတွင်းမြို့ရာတွေမှာပေါ်ပေါက်နေတဲ့ဆန္ဒပြပွဲတွေအတွက်အမေရိကန်ကိုအပြစ်တင်တာဟာတိတ်ကိုမာရီနဲ့လောက်ရဖြစ်တယ်လို့လည်းပြောပါရယ်။ဒီဆန္ဒပြပွဲတွေဟာအာဏာရှင်လက်အောက်ကျူးပါနိုင်ငံသားတွေသူတို့ရဲ့လွတ်လပ်မှုကိုတောင်းဆိုနေတာဖြစ်တယ်လို့အမေရိကန်အနေနဲ့သူတို့အခွင့်အရေးကိုခိုင်ခိုင်မာမာတောင်းဆိုနေတဲ့ကျူးပါနိုင်ငံသားတွေနဲ့အတူရှိကြောင်းလည်းအမေရိကန်သမ္မတဂျိုးဘိုင်ဒန်ကပြောဆိုပါရယ်။COVID-19 ကရောဂါရိုက်ခတ်မှုအဖြစ်ကမ္ဘာတဝန်းအစားအသောက်စီးနှုန်းတွေမြင့်တက်ခဲ့သလိုအစားအသောက်ရှားပါမှုတွေကျုံခဲ့ရပြီး2020ခုနှစ်အတွင်းငတ်မို့ခေါင်းပါမှုအခြေအနေတိတိတသာတိုးလာခဲ့တယ်လို့ကုလသမဂ္ဂကပြောပါတယ်
။ Globally nearly 1 in 3 people in the world
ဒီကမ္ဘာလုံးအတိုင်းအတာနဲ့လူ3ယောက်မှ1ယောက်နှုန်းလူဦးရေတန်းပေါင်း 2.5 ဘီလီယံဟာ2020ခုနှစ်အတွင်းလုံလောက်တဲ့စားနပ်ရိက္ခာမရခဲ့ဘူး။ဒါကြောင့်တနည်းအတွင်းမှာလူသန်း320ထိထပ်တိုးခဲ့တယ်လို့ FAO ကမ္ဘာစားနပ်ရိက္ခာအစီအစဉ်စီးပွားရေးဆိုင်ရာအကြီးအကဲ Maximo Turaro ကပြောဆိုထားတာပါ။ကမ္ဘာတဝန်းစားနပ်ရိက္ခာဖူလုံရေးနဲ့အာဟာရတက်ချို့တက်မှုအခြေအနေကြောင့်ညပတ်လည်အစီရင်ခံစားကိုကုလသမဂ္ဂအဖွဲ့အစည်း၅ခုကမနေ့ကစုပေါင်းထုတ်ပြန်ခဲ့တာပါ။တကယ်ကြုံလာရတဲ့အခြေအနေကမျောမှန်းထားတဲ့ပူဆိုးသလိုပြီးခဲ့တဲ့တစ်နှစ်ထဲမှာပဲရေရှည်ငတ်မှုခေါင်းပါမှုတန်ခံရတဲ့လူဦးရေဟာအရင်၅နှစ်အတွင်းကျုံခဲ့ရတဲ့အရေးအတွက်အားလုံးထက်ပိုများတယ်လို့ WFP ကမ္ဘာစားနပ်ရိက္ခာအဖွဲ့အကြီးအကဲအရီဖူစင်ကပြောဆိုပါတယ်ရှင်။ကမ္ဘာတဝန်းကိုဗစ်ကသက်သက်တွေလျှော့ချပေးတာတွေနိုင်ငံတော်တော်များများမှကိုဗစ်ကာကွယ်ဆေးထိုးနှံပေးတာတွေတည်ယူပို့ဆောင်ရေးနှောင့်နှေးမှုတွေနေလာတာကြောင့်တရုတ်ရဲ့ပို့ကုန်ဟာဂျွန်လမှာမျောမှန်းထားတာထက်ပိုပြီးအချိန်ညစ်လာခဲ့ပါတယ်။တွင်းကုန်ပမာဏဟာမေလာတုန်းကရော့ကျခဲ့ပေမဲ့ကုန်ကျစရိတ်နှုန်းမြင့်တက်လာတာတွေကြောင့်တွင်းကုန်ပမာဏဟာလည်းခံမှန်းထားတာထက်မြင့်တက်လာတယ်လို့အကောက်ခွန်ကိန်းဂရန်းတွေမှဖော်ပြနေပါတယ်။တရုတ်နိုင်ငံအနေနဲ့ကမ္ဘာကေယောဂါကူးစက်ပြန့်နှံ့မှုကိုသူ့ကုန်သွယ်ဖက်နိုင်ငံတွေထက်စောစောထိန်းချုပ်နိုင်ခဲ့လို့2020ခုနှစ်ရဲ့ပထမလအနည်းငယ်မှာဖြစ်ခဲ့တဲ့ကပ်ဘေးကြောင့်စီးပွားရေးထိခိုက်မှုတွေကိုပြန်ပြီးနလန်ထူနိုင်ခဲ့တာပါရှင
်နောက်ဆုံးရသတင်းတွေကိုကိုကျော်ကျော်သိတဲ့အလိမ္မာတို့တင်ပြပေးကြတာပါခင်ဗျာ။ View American တန်ကနေအင်္ဂါနေ့ညစီစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေပါလေ။အခုတော့သတင်းပေးပို့ချက်တွေတင်ပြပြီးတော့မှာမို့ပထမအဆုံးဒေါန်ဆန်းစုကြည်အမှုကြားနာစစ်ဆေးမှုသတင်းနဲ့စပါမယ်။နိုင်ငံတော်တမင်ငံပုဂ္ဂိုလ်ဒေါန်ဆန်းစုကြည်ပေါ်အာဂရီလိုက်စားမှုဆွဲချက်တွေနဲ့စစ်ကောင်စီကတရားဆွဲထားတဲ့အမှုတွေရင်ဆိုင်ဖို့သူ့ရဲ့ရှေ့နေတွေပြင်ဆင်လှုပ်ဆောင်နေကြပါတယ်။မန္တလေးတရားရုံးမှာတင်ထားတဲ့အမှုအာဂရီလိုက်စားမှု၄မှုနဲ့ပတ်သက်လို့သူ့ရှေ့နေတွေဘက်ကအသေးစိတ်အသေးချာမသိရသေးပါဘူး။နေပြည်တော်မှာစစ်ဆေးနေတဲ့အမှုတွေကနမှုကိုတော့နေပြည်တော်တည်ထောင်တရားရုံးမှာဒီနေ့ဇူလိုင်လ23ရက်နေ့မှာဆက်လက်ကြားနာစစ်ဆေးခဲ့ပါတယ်။ဒေါန်ဆန်းစုကြည်ရဲ့အမှုတွေအကြောင်းနောက်ဆုံးသိထားရသမျှရန်ကုန်ကပေးပို့တဲ့သတင်းကိုတော့မတ်ခင်ဖြူထွေးကပြောပြမှာပါခင်ဗျာ။
ဒေါ်ဆန်းစုကြည်အပေါ်တရားစွဲဆိုထားတဲ့အထက်ကအသေးစားမှုတွေအတွက်နေပြည်တော်တည်ထောင်တရားရုံးမှာဒီနေ့ဆက်လက်စစ်ဆေးပါတယ်။သူ့အပေါ်မန္တလေးတိုင်းတရားရုံးမှာစစ်ကောင်စီကအမှုဖွင့်ထားတဲ့အာဂရိလိုက်စားမှုတိုက်ဖြတ်ရေးဥပဒေပုံမှန်55ချိုးဖောက်မှုနဲ့အမှုလိမ်မှုကိုရင်ဆိုင်ဖို့ဒေါ်ဆန်းစုကြည်ကသူ့ရှေ့နေတွေကိုဒီနေ့ရုံးချင်းတွေ့တဲ့အချိန်မှာရှေ့နေလိုက်ခွင့်လက်မှတ်ထိုးပေးခဲ့ပါတယ်။အာဂရိလိုက်စားမှုနဲ့အမှု၄ခုထပ်တိုးတယ်ဆိုတာဒါလောလောဆယ်သိထားပြီးအမှုတွေနဲ့ပတ်သက်တဲ့အသေးစိတ်အကြောင်းအရာတွေကိုတော့မသိရသေးဘူးလို့ဒေါ်ဆန်းစုကြည်ရဲ့ရှေ့နေတူဖြစ်တဲ့ဒေါ်ဆန်းမာလာညွန့်ကပြောပါတယ်
။ကိုယ်တိုင်ဆိုင်ရတယ်ဒါပေမဲ့အမားတို့ကရုံးသိမ်းရ22ရက်နေမှာလေ။အမားတို့ကတရားမလုပ်ရမသိတဲ့အမားတို့ရဲ့ဘုရားအန်ဒီယာတယောက်တည်းနဲ့မဟုတ်ကို၃ယောက်တည်းနဲ့မဟုတ်၃ယောက်တည်းနဲ့မဟုတ်ကတော့သူကပြောတာနော်ဒေါက်တာမျိုးအောင်ရေကိုရဲမင်းဦးရဲ့ဒေါက်တာမျိုးအောင်ရေဦးမင်းသူရဲ့လို့ပြောတာ။အမားတို့တေးသားကိုမတိသေးတာ။သွားအမှုသွားတင်မှာပဲဒီ
။ရန်ကုန်တိုင်းဝန်ကြီးချုပ်ကလက်ထိုးရဲ့အနေနဲ့ပေးတဲ့အမေရိကန်ဒေါ်လာ6သိန်းနဲ့အကယ်ဒမီအခောက်ရွှေ9ပိတ်တာကိုဒေါ်ဆန်းစုကြည်လက်ခံယူခဲ့တာအပြင်ဒေါ်ဆန်းစုကြည်ဥက္ကဋ္ဌအဖြစ်တာဝန်ယူထားတဲ့ဒေါခင်ကြီးဖောင်ဒေးရှင်းနဲ့ပတ်သက်တဲ့ရန်ကုန်နဲ့နေပြည်တော်တို့မှာညီနေရာရယူတာအဆောက်အဦတွေနဲ့ပတ်သက်လို့ဒေါ်ဆန်းစုကြည်ကယာရုအာနာကိုအလွဲသုံးစားလုပ်ခဲ့တာကိုအာဂတိလိုက်စားမှုကော်မရှင်ကစစ်ဆေးတွေ့ရှိထားတယ်လို့ဇွန်လတည်းမှာစစ်ကောင်စီကထုတ်ပြန်ခဲ့တာပါ။ အဲ့ဒီအချက်တွေကိုအခြေခံပြီးအခုမှဒီမန္တလေးတိုင်းတရားရုံးမှာစစ်ကောင်စီကအမှုတင်တာဖြစ်ပါတယ်။ဒေါ်ဆန်းစုကြည်ကိုအစိုးရကတရားစွဲဆိုထားတဲ့အမှုတွေကအများပြည်သူတည်ငြိမ်အေးချမ်းမှုပြက်ပြားအောင်လှုံ့ဆော်လှုံ့ဆောင်နေဆိုပြီးရစသက်ကြီးပုံမှန်905ခါခွေနဲ့ဆွဲဆိုထားတဲ့အမှုနဲ့တဘာဝဘေးအန္တရာယ်ဆိုင်ရာစီမံခန့်ခွဲရေးဥပဒေတို့ကိုဒီကနေ့ဆက်လက်ကြားနာပါရယ်။တဘာဝဘေးအန္တရာယ်နဲ့ဆွဲထားတဲ့အမှုအတွက်မျက်မြင်သက်သေတွေခီးထွက်နေတာကြောင့်ဒီတစ်ပတ်မေးမြန်းလျှောက်ထားမှုမလုပ်နိုင်ခဲ့ဘူးလို့ပြောပါရယ်။905ခါခွေအမှုအတွက်ကတော့မျက်မြင်သက်သေတွေကိုအပြည့်အစက်စစ်ဆေးမေးမြန်းပြီးသွားပြီမို့လာမယ့်တစ်ပတ်ထဲမှာဆွဲချက်တင်တဲ့မတင်ကိုရှောက်လဲချက်တင်တယ်လို့ရှင်းနေတော်ဆန်းမာလာညွန့်ကပြောပါရယ
်။905မှုကအမတို့အမစက်တက်ွယ်လေးရောက်ပဲဆိုတော့ဟိုတက်ဘက်ကနေရောက်ဒီကဘက်နေရောက်ပြီးတော့ပြီးသွားဖို့မူတန်းရည်ရဲ့နောက်ဥတန်းသူဆိုလာဝကလာတယ်နေရောက်ပြီးပြီးအမဘက်ကသူတို့ဘက်ကတက်တယ်လေးကိုပြီးအမနောက်တပတ်ကျော်ဆိုရင်အမရှောက်လဲချက်28ရက်နေ့ဟုတ်တယ်28ဆိုအမရှောက်လဲချက်ပြရမယ်ဆွဲချက်တင်တဲ့မတင်စဆွဲရဟုတ်မှာမဟုတ်ဘူးအဲ့ဒါငါကကွေးနဲ့ဆွဲတဲ့လူတွေအကုန်လုံးထိမ့်သိမ့်ထားပြီးဆက်သွယ်လို့လည်းမရတဲ့အချိန်မှာထုတ်တဲ့စာတွေဆွဲတယ်ဆိုတော့သူကဥပဒေနဲ့မညီပဲနဲ့ဆွဲထားတယ်သူအမားတို့ကပြောတာ။နောက်အဲ့ဒီစာကလည်းဘယ်သူမှလက်မှတ်ပြုထားတာမဟုတ်သူတို့ပြောသလိုသူတို့တရားရုံးဘက်ကလည်းတရားဥပဒေလက်ခံထားတယ်။ဒါဒီလက်ခံပေးမယ်လေကိုဝင်မဝင်ဆိုတာပါဖြစ်လာဥပမာလေးဒီအမားမှုကငါကကွေးဆိုတက်တရားပြီးသွားပြီ။ဟိုဟာအတိ25တက်မှုဆိုရင်တက်တည်3ယောက်လား4ယောက်လားရှင်းပြီ။
ဒီကရုံချင်းမှာပုံမှန်905ခါခွေချိုးပေါက်တယ်ဆိုတဲ့အမှုအတွက်တရားလိုဘက်ကတင်တဲ့တက်တည်အချက်လက်တွေဟာလှုပ်ထုံးလှုပ်နှီးနဲ့မညီဘူးဆိုပြီးဒေါန်ဆန်းစုကြည်ရှေ့နေတွေကပယ်ချခဲ့ပေမဲ့တရားသူကြီးကလက်မခံခဲ့ပါဘူး။ဒါကြောင့်ဇူလိုင်လ5ရက်နေ့ကခရိုင်တရားရုံးမှာအယူခံဝင်ခဲ့ပေမဲ့ခရိုင်ကလည်းလက်မခံဘဲပယ်ချတာကြောင့်တိုင်းတရားရုံးတင်ပြဖို့ရှေ့နေတွေဘက်ကပြင်ဆင်နေပါတယ်။အဂတိလိုက်စားမှုဆိုင်ရာအမှုတွေအတွက်ပါဝါတင်တဲ့ဇူလိုင်လ22ရက်မှာပဲ905ခါခွေအမှုနောက်ဆက်သွယ်ရေးဥပဒေနဲ့ဆွဲထားတဲ့အမှုတွေနဲ့ပတ်သက်လို့အောက်တရားရုံးကဆုံးဖြတ်ချက်ကိုပြင်ဆင်ဖို့တိုင်းတရားရုံးမှာအယူခံတင်မယ်လို့ပြောပါတယ်။ဆက်သွယ်ရေးဥပဒေနဲ့ဆွဲထားတဲ့အမှုအတွက်ကတော့ပြန်လည်မေးခွန်းမေးခွန်းမှာမေးရမယ့်မေးခွန်းတွေကိုမေးခွန်းမရပဲကန့်သတ်တာကိုမကျေနပ်လို့တိုင်းတရားရုံးကိုတင်တာဖြစ်ပါတယ်။သောဆန်းစုကြည်ရဲ့အမှုကိုစစ်ဆင်းနေတဲ့တိတက်တရက်ခွေအတွင်းတတ်မှတ်စည်းကမ်းချက်တွေနဲ့မညီပဲလုံခြုံရေးတွေဘက်ကတက်ပုံရက်ယူတာတရက်ပြိုင်ရှိနေတွေရဲ့အမှုနဲ့ပတ်သက်လို့စစ်ဆင်းမှုအချင်းရေးမှတ်ထားတဲ့စာအုပ်ဆရက်စတန်းတွေနဲ့အမှုအခြေအနေအသေးစိတ်ကိုလုံခြုံရေးတွေဘက်ကဖွင့်ဖတ်တာဒီလိုလုပ်တဲ့လုပ်ရက်တွေရှိတယ်လို့သောဆန်းစုကြည်ရဲ့ရှင်းလင်းတွေကပြောပါတယ်ရှင်းလူတွေဘက်ကတရားသူကြီးကိုတင်ပြကန့်ကွက်တာမျိုးအထိဖြစ်ခဲ့တယ်လို့သောဆန်းစုကြည်ရဲ့ရှင်းလင်းတွေကပြောပါတယ်ဒေါ်ဆန်းစုကြည်ဟာအဂတိလိုက်စားမှုတိုက်ဖျက်ရေးဥပဒေပုံမှ55ချိုးဖောက်မှုနဲ့အမှုပေါင်း4မှုနိုင်ငံတော်လှုပ်ဝက်ချက်ပေါက်ကြားမှုဥပဒေပုံမှ31ကနေပို့ကုန်သွင်းကုန်ဥပဒေပုံမှ8ဆက်သွယ်ရေးဥပဒေပုံမှ69အများပြည်သူတည်ငြိမ်အေးချမ်းမှုပြက်ပြားအောင်လှုံ့ဆော်မှုလုံးဆောင်မှုဆိုင်ရာဥပဒေပုံမှ905ခွဲတို့အပြင်တဘောဝပင်ရည်ရဲ့စီမံခန့်ခွဲမှုဥပဒေပုံမှ25နဲ့အမှုက2ခုစုစုပေါင်းအမှု10မှုနဲ့တရားစွဲဆိုခံထားရပါတယ်ရှင်
မကင်ဖြစ်တွေ့တင်ပြပေးခဲ့တာပါခင်ဗျာခုဆက်ပြီးတော့မြန်မာနိုင်ငံမှာလက်တလောဖြစ်ပေါ်နေတဲ့ကိုဗစ်တတိယလိုင်းနဲ့ဆက်နွယ်နေတဲ့သတင်းပေးပို့ချက်တွေကိုဇက်တိုက်တင်ပြပေးသွားပါမယ်ခင်ဗျာရန်ကုန်တိုင်းနဲ့ကတုတ်တန်နေမှာမိသချို့ဖို့ဆောင်းဆိုင်နေတဲ့အလောင်းတွေအရင်ကတည်းစဉ်းစားလောက်ပုံများနေပါတယ်တေဆုံးသွားသူတွေအားလုံးကိုဗစ်ရောဂါကြောင့်လားဆိုတာအတိမပြုနိုင်ပေမဲ့ကိုဗစ်တတိယလိုင်းဖြစ်နေချိန်တေဆုံးသူမိသချို့ရတဲ့နှုန်းကစိုးရင်စရာမြင့်တက်နေတယ်လို့ကျမကြီးနဲ့နာယေးပရာဟိတလုံနေကြသူတွေကပြောပါတယ်အခုလိုအခြေအနေတွေအကြောင်းရန်ကုန်ကပေးပို့တဲ့သတင်းကိုတော့ကိုညင်းညာကပြောပြပါမယ်ခင
်ရန်ကုန်တိုင်းတွင်းကတုတ်တန်တွေမှာမိသချို့ပေးနေရတဲ့အရေးအတွက်အခုရက်ပိုင်းမှာထူးထူးခြားခြားများလာနေတာမှာရေဝဲတုတ်တန်တစ်ခုတည်းမှာတင်ဒီနေ့အစောပိုင်းမိသချို့ပေးရတဲ့အရေးအတွက်က130ကျော်ရှိတယ်လို့ပရိဒါဖွဲ့တွေကပြောပါတယ်အခုလိုမိသချို့တဲ့အလောင်းတွေမှာကိုဗစ်အတီးပြုတ်လူနာတွေပါပေမဲ့လည်းအရေးအတွက်အထူးကြမပြောနိုင်ဘူးလို့ရေဝဲတုတ်တန်စီဝင်ဌာနကတာဝန်ခံဦးမြင့်နိုင်ကပြောပါတယ
်ဟုတ်မှန်ပါတယ်ခင်ဗျာပုံမှန်လည်းတော့များပါတယ်ဒီမှာတော့ကျွန်တော်တို့ကိုဗစ်တရားတော့ရှုပ်ပါတယ်မှန်ပါတယ်ခင်ဗျာဒါပေမဲ့ဟိုအိတ်ရှင်းကြီးကတော့ကျွန်တော်တို့ရှိမှာမရှိပါဘူးခင်ဗျာရုပ်ချုပ်မှာရှိပါတယ်နော
်ရေဝဲတုတ်တန်မှာမိသချို့ဆက်3လုံးရှိပေမဲ့လည်းမိသချို့ရမယ့်အလောင်းတွေများနေတာကြောင့်နေချင်းပြီးတချို့နိုင်ဖို့ပရာဟိတဖွဲ့တွေကတနေကုန်တန်းစီပြီးစောင့်ဆိုင်နေရတာပါဒီအခြေအနေကိုရန်ကုန်တိုင်းပရာဟိတကွန်ရက်ကကိုလေးမြက်က VOA ကိုအခုလိုပြောပါတယ
်ပုံမှန်ဆိုကျွန်တော်ကပေါ့ကိုယ်ကတောက်ပြီမလာရဘူးဆိုတော့ကျွန်တော်အတင်းရတယ်ပြောတယ်ကြီးကလမ်းကြောင်းအကြောင်း30လောက်ပဲရှိတယ်အခုဆို50ကျော်ပါပြီမနိုင်တော့တဲ့အချိန်ကြီးဖြစ်နေတယ်ဗျအတင်းလာနေလို့ကျွန်တော်အတင်းရ50ကျော်ဆိုရင်အခုအတင်းမောင်းမှန်မယ်ဆိုရင်ဒီဝိတောက်တော်ခုလည်းကျွန်တော်ခမန်းလို့200ကျော်မှတင်တယ်အလောင်းဒီဝိတောက်တော်ခုတခြားကြီးစုလို့ထိန်းသိမ်းလို့ပါတီကိုတော့အကြောင်းလို့
လိုင်းတာယာစီဝင်တာယာရေးကော်မတီထိန်းသိမ်းတုတ်တန်ဌာနဘက်ကတော့ဒီရပိုင်းမိသချို့ပေးရတဲ့အရေးအတွက်နဲ့ပတ်သက်လို့ အတိအကျပြောပြပေးလို့မရကြောင်း VOA ကိုတုံ့ပြန်ခဲ့ပါတယ
်။ခံမှန်းလို့မရပါဘူးခင်ဗျာဒီကိစ္စကတော့နော်။ကျွန်တော်တို့အစင်းပြောင်းဆောင်ရွက်ပြီးနေပါတယ်ခင်ဗျာ။ကျွန်တော်တို့ကတော့ဆင်းမရကဆင်းရဲမရရင်ကျွန်တော်ဆင်းရုပ်ပြီးပါတယ်ခင်ဗျာ။
ကြည်စုတုတ်တန်စီပင်ဌာနကလည်းလက်တလောအခြေအနေကိုဖြေဆိုဖို့ညှင်းဆိုခဲ့ပါတယ်။မိတ်ဆွေကောင်နာရေးကူညီမှုကဥတည်မောင်ထေးကတော့ကြည်စုတုတ်တန်မှာမနေ့ကလူတရာကျော်မိတကြိုခဲ့ရလို့ပုံမှန်ထက်များနေကြောင်းအခုလိုပြောပါရယ
်မနေ့ကနေထားတော့အားလုံးပေါ့လေတန်းချတွေရောအကုန်လုံးကိုအဲတရားနီးပါးလောက်တိရှိတယ်။အော်ဒီပိုင်းတွင်ဖြန့်လာမှုတွေကြောင့်အောက်ဆီဂျင်ပြတဲ့ပြဿနာတွေနဲ့ပဲရုပ်တရက်ဆုံးသွားကြတဲ့လူတွေရဲ့နေထားတွေပဲများတယ်ကို
။အစိုးရနဲ့ပုဂ္ဂလိကဆေးရုံဆေးခန်းအားလုံးကကိုဗစ်ရောဂါလက္ခဏာနဲ့ရောက်လာတဲ့လူနာတိုင်းကိုလက်မခံတော့တာကြောင့်အခြေအနေကအရင်ကထက်ပိုမိုဆိုးရွားလာကြောင်းရန်ကုန်ကျောင်းပရဟိတရဲ့ဥက္ကဋ္ဌဥဥတ္တမကမိန့်ပါတယ
်အသက်ရှင်ချက်ပြီးတော့အောက်ဆီဂျင်ကျပြောပဲသေဆုံးတဲ့လူအများကြီးဖြစ်နေတယ်တရက်တရက်ကိုဆိုလို့ရှိရင်ဒီထန်းနေပင်နဲ့လိုင်းတာမှာဟိုမှာစီးရင်ပြည့်စုံတယ်ဆိုလို့ရှိရင်ခံမှန်းလို့မရအောင်ဖြစ်နေဒီနာရီတွားတဲ့အတင်းဖွဲ့တွေကစားဒီမှာအလောင်းတွေကအခုချိန်ဒီမတကြိုရနေဘူးဆိုရောပုံပုံရဲ့မိဖက်အတင်းတွေကပြီးတော့ဖုံးဆက်ပြီးတော့အကြောင်းကြားပေးတယ
်မြန်မာနိုင်ငံမှာရင်ဆိုင်နေရတဲ့ COVID တက်တရလိုင်းမှာကူးစက်ညံဗီဇာပြောင်း Delta COVID မျိုးကွဲကူးစက်နေတယ်လို့ကျမ်းမာရေးတာဝန်ရှိသူတွေကပြောထားပါဗျ။မြန်မာနိုင်ငံမှာလက်တလောတည်ဆုံးကြသူအများစုကကိုဗစ်ကပ်ရောဂါကူးစက်နေသလားဆိုတာစစ်ဆေးနိုင်တဲ့အခြေအနေမရှိခင်မှာပဲတည်ဆုံးနေကြတာဖြစ်ပြီးတော့အများစုကအောက်ဆီဂျင်ပြတ်လက်ပြီးအသက်ရှူချက်တည်ဆုံးကြတာဖြစ်တယ်လို့ကျန်းရစ်သူမိသားစုတွေကပြောပါတယ်ခင်ဗျာ
။ကိုငင်းချမ်းပြောပြပေးခဲ့တာပါခင်ဗျာ။ခုဆက်ပြီးတော့မြန်မာနိုင်ငံအတွင်းကကိုဗစ်လူနာတွေအောက်ဆီဂျင်အလုံးအလောက်မရနိုင်ဖြစ်နေရတဲ့အခြေအနေကိုလည်းပြောပြပါအောင်မယ်။ကာယောဂတတိယလိုင်းကိုရင်ဆိုင်နေရတဲ့မြန်မာနိုင်ငံမှာနေမကောင်းသူတော်တော်များများဟာခန္ဓာကိုယ်ထဲမှာအောက်ဆီဂျင်ပမာဏကျလို့အောက်ဆီဂျင်အလွန်မင်းလိုအပ်နေကြပါတယ်။စစ်ကောင်စီအကြီးအကဲဗိုလ်ချုပ်မူကြီးမင်းအောင်လည်းကတော့မြန်မာနိုင်ငံရဲ့လက်ရှိအနေအထားမှာအောက်ဆီဂျင်လုံလုံလောက်လောက်ရှိတယ်လို့ပြောပါတယ်။ကိုဗစ်တိုက်ဖျက်ရေးမြေပြင်မှာလက်တွေ့ဆောင်ရွက်နေကြသူတွေကရောအဲ့ဒီလိုအောက်ဆီဂျင်အလုံလောက်ရှိတယ်ဆိုတဲ့ပြောကြားချက်အပေါ်ဘယ်လိုတုံ့ပြန်ကြပါသလဲ။ဒီအကြောင်းရန်ကုန်ကလာတဲ့သတင်းအပြည့်အစုံကိုတော့မတ်စုမွန်ကပြောပြပါမယ်ခင်ဗျာ။
မြန်မာနိုင်ငံထဲမှာကိုဗစ် -19 အတည်ပြုလူနာနဲ့တန်လျာလူနာတွေအတွက်လိုအပ်တဲ့အောက်ဆီဂျင်ပမာဏကျဆင်းလို့အောက်ဆီဂျင်ဘူးတွေအောက်ဆီဂျင်ပေးတဲ့ဆက်တွေကိုခက်ခက်ခဲခဲလိုက်ရှာနေကြရတယ်လို့နေရာတော်တော်များများကလူနာရှင်တွေနဲ့ပရဟိတအကူအညီပေးနေသူတွေကပြောနေကြပါတယ်။တချို့ဆိုရင်မနေ့လင်းကလေးကနေညမိုးချုပ်တဲ့အထိအောက်ဆီဂျင်ပြန်ပြီးတော့ဖြည့်နိုင်မဲ့နေရာတွေကိုလိုက်ရှာနေကြရတာပါ။ဒီလိုအခြေအနေမှာတက်မတော်ကောက်ဝဲဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လိုင်ဘက်ကတော့လက်ရှိအနေအထားမှာအောက်ဆီဂျင်လုံလုံလောက်လောက်ရှိပါတယ်လို့ပြောကြားထားပါတယ်။တချို့ကစိုးရင်လို့အောက်ဆီဂျင်ကိုကြိုပြီးတော့ဝယ်ယူထားတာမျိုးရှိတယ်လို့တချို့ကလည်းမတမာတဲ့နည်းနဲ့လှုပ်ဖို့ကြိုးစားနေတာတွေနိုင်ငံရေးအမျက်ထုတ်နေတာတွေရှိတယ်လို့ပြောကြားခဲ့တာကိုစစ်ကောင်စီရဲ့သတင်းတွေမှာဖော်ပြပါရှိပါတယ်။စစ်ကောင်စီအကြီးအကဲဘက်ကအောက်ဆီဂျင်တွေလုံလုံလောက်လောက်ရှိပါတယ်လို့ပြောနေချိန်မှာပဲတေဆုံးသူအရေအတွက်စိုးရင်ရလာအောင်များပြားနေတဲ့ကလေးမျိုးမှာတော့အရင်ကထက်ကိုအောက်ဆီဂျင်ရနိုင်မှုကပိုပြီးခက်ခဲနေပါတယ်။အရင်တုန်းကမုံရမျိုးနဲ့မန္တလေးမျိုးတွေအထိအောက်ဆီဂျင်ဘူးတွေကိုလူမှုကူညီရေးပရဟိတလုပ်ပေးနေသူတွေကတွားယူပေးခဲ့ပေမဲ့အခုဆိုရင်တော့အဲ့ဒီမျိုးတွေမှလည်းရဖို့ခက်ခဲလာနေပါတယ်။ကလေးမျိုးမှာဆိုရင်အောက်ဆီဂျင်ဖြည့်ပေးနိုင်တဲ့နေရာတနေရာမှမရှိတော့ဘူးလို့ပြောပါတယ်။
ကျွန်တော်မန္တလေးမှာလည်းတန်းစီနေရတယ်ဗျ။လူငါပြောလေတယောက်ကိုဘလောက်ပြီးတော့တန်းစီခိုင်းနေရတယ်ဗျ။အရင်ကတည်းကတော်တော်ကိုကြက်တယ်ဗျ။ကျွန်တော်ဒီမှာတော့အလိုဆောင်ထားတယ်ဆိုတာမရှိပါဘူးဗျ။အလိုမျှဝင်ပြီးတော့ပြေးနေကြတာပါပဲ။အရင်ကဆိုတလားအိမ်နဲ့ပြန်ထွက်လာနိုင်တယ်။အခုမန္တလေးမှာဟို၃ရက်ရှိပြီဗျ။ကျွန်တော်လွှတ်ထားတဲ့ကားဟာဘူး50ကျော်လေးတောင်မှခုထိနေရသေးတယ်ဗျ။
COVID-19 အတည်ပြုလူနာနဲ့ကူးစက်သူတွေများပြားလာလို့ဒီကနေ့ကစပြီး stay at home တတ်မှတ်လိုက်တဲ့ကချင်ပြည်နယ်မြစ်ကြီးနားမြို့မှာလည်းအောက်ဆီဂျင်လိုအပ်နေသူတွေအတွက်အခက်အခဲဖြစ်နေကြတယ်လို့ COVID လူနာတွေကိုလိုက်လံကူညီပေးနေသူတဦးကပြောပြပါဗျာ။တ
ော်တော်များကဆေးဟုတ်ဆေးပိတ်ခန်းတွေကိုဒီသွားပြီးမှတရားဝင်ပြပြီးမှကူးတဲ့သူတွေတို့ဇာတ်ကိုင်တော့အပြည့်ရှိမနေဘူးပေါ့နော်။အဲ့ဆိုတော့တစ်ခါကနေမှစည်းစာပြပါလို့ပြောခါကြလို့ရှိရင်စည်းစာတော့ယူဖို့အတွက်ဆရာဝန်တွေပြေးဖို့တစ်ခါခဲရှိနေကြတာပေါ့နော်အဲ့လိုမျိုးလင်းတစ်ခုဟာနေတာမျိုးတော့ဒီအောက်ဆီဂျင်ကတော့ဒီအရေးပေါ်ဖြစ်လာပြီးဆိုလို့ရှိရင်ပြင်ပအနေနဲ့လိုက်ပြီးရှာဝယ်မယ်ဆိုလို့ရှိရင်ကတော့အောက်ဆီဂျင်တွေကတိုင်တိုင်းမှာပြတ်နေတယ်ပေါ့နော
်ဆေးဦးစေကနေပရဟိတလူမှုကယ်ဆယ်ရေးအသင်းနေအများဆုံးရှိနေတဲ့ရန်ကုန်မြို့မှာတော့အောက်ဆီဂျင်ပြတ်လတ်မှုနဲ့ကြုံနေရပါတယ်အခကျင်းဝင်ယူပြီးတော့အောက်ဆီဂျင်ဖြည့်ပေးတဲ့စက်မှုစုံတွေရဲ့ရှေ့မှာလူတွေဟာအဆုလိုက်ပြုံလိုက်နာယူတွေနဲ့ခြေအောင်တန်းစီဆောင်ဆိုင်နေကြတာကိုလည်းမြင်တွေ့နိုင်ပါတယ် Prahida Kuni Penny de Turigale, Neazongo Libido, Oxygen Shime Niago Lisha Nizayabime, Oxygen at the Bunabu Yabu Kakeni, Lubiobare, Lune Tutabido, Sayon Loda and Yazu Nitaya, Lindaya Mune Male, Nemakampini Dure, Jamai Kutamu Kayubo Kakeni Vare, Gobi Yoga, Lakana, Jare Lunari, Seo Segango, Dabido Boy, Lemakame, Goya Ne Nemabe, Nizibu, Pianodari, Joniabare.
အခုဆိုရင်အောက်ဆီဂျင်ပြတ်လတ်ပြီးတော့တည်ဆုံးသူတွေများပြားလာတယ်လို့ကိုဗစ်လူနာတွေကိုကူညီပေးနေတဲ့ဇီဝိတပရဟိတဥက္ကဋ္ဌအရှင်ကောတလကမိန့်ပါတယ်။တာဝန်ရှိရာဒီစစ်ကောင်စီဒီဖုံဖုံဖုံးဆက်ပြီးတော့ဗောနော်ဒီလိုမျိုးတွေကိုဆောင်ရွက်ပေးဖို့ဝိုင်းဝန်းပြီးတော့ကူညီချဖို့ဖုံဖုံတော့ပြောဆိုတဲ့အခါမှာတို့ကနေပြီးတော့ဒီဆင်းရုံဥက္ကိုပဲလွဲတာဗောနော်။ ဆင်းရုံဥက္ကိုဖုံးပြန်စပြန်တော့ဆင်းရုံဥက္ကပါဟိုပြောလဲဆိုရှင်ဒီအထက်ကဘာမှညွှန်ကြားလိုက်မရှိတဲ့အတွက်ကြောင့်သူတို့တို့မျိုးဘာမှလုပ်ပြီးလို့မရဘူး။ဆင်းရုံအချိန်ကနေတွားတဲ့ခါမှလည်းဒီအနံ့ပြောက်တဲ့အသက်ရှူကြတဲ့ဆိုလို့ရှင်လူနာကိုအချမခံဘူး။ပြန်ခေါ်သွားဖို့ပဲနောက်ပြန်လဲဖို့ပဲအဲ့လိုမျိုး။ဒီဖုံဖုံလုံးရဲ့မျက်စိရှိမှာပဲအောက်ဆီဂျင်မရပဲနဲ့တည်သွားတဲ့
ဖြစ်တာကိုမဖြစ်ပေးဘဲနဲ့အဓိကကျန်းမာရေးဝန်ဆောင်မှုလုပ်နေတဲ့ဆေးဥစည်းကမ်းတွေအတွက်သာဖြစ်ပေးဖို့ကန့်သက်ထားတယ်လို့စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်ဇော်မင်းထွန်းကလည်းမနေ့ကသတင်းစာရှင်းလင်းပွဲမှာပြောဆိုထားပါတယ်စစ်ကောင်စီဘက်ကအောက်ဆီဂျင်လိုအပ်ချက်ကိုဖြည့်ဆည်းနိုင်မှုဆောင်ရွက်နေပါတယ်လို့ပြောနေပေမဲ့လိုအပ်နေတဲ့အောက်ဆီဂျင်ကိုရှာဖွေရင်းနဲ့လူနာတွေအသက်ဆုံးမသွားရတဲ့မိသားစုတွေလည်းအများအပြားရှိလာနေကြပါတယ်ရှင်
မဆုံမပြောပြပေးကြတာပါခင်ဗျာကုဆက်ပြီးတော့ကချင်ပြည်နယ်အတွင်းကကိုဗစ်ကူးစက်မှုအခြေအနေကိုလည်းပြောပြပါအောင်မယ်ကချင်လက်နက်ကိုင်အဖွဲ့ KNO ရဲ့ပညာရေးအခြေခံဒေသဖြစ်တဲ့မန်ဂျာယံမှာကိုဗစ် -19 ကူးစက်မှုဟာကျောင်းသားတွေအကြားမှာအများစုကူးစက်ပြန့်နှံ့နေပါတယ်လောလောဆယ်ပိုးတွေ့သူ200နီးပါးရှိကြောင်း KNO ရဲ့ကိုဗစ် -19 ကာကွယ်တားဆီးနေနေကော်မတီတာဝန်ရှိသူတွေကပြောပါတယ်ကိုဗစ်အတည်ပြုလူနာရာချီရှိနေပေမဲ့ကုသရေးအတွက်ဆေးဝန်ထမ်းလိုအပ်ချက်တွေရှိနေတယ်လို့ပြောပါတယ်ကဲဟိုထင်းချိုးရာနယ်မြေတဲကကိုဗစ်ကရောဂါအခြေအနေအကြောင်းရန်ကုန်လာတဲ့သတင်းကိုတော့ကိုသိန်းထိုင်ဦးကပြောပြပါမယ်ခင်ဗျာ
KIO ကချင်းလက်နက်အဖွဲ့ထင်းချိုးနယ်မြေအတွင်းမှာအဓိကနေရာတစ်ခုဖြစ်တဲ့ဌာနချုပ်လာယီဇာနဲ့ပညာရေးကျောင်းတွေတည်ရှိရာမိုက်ဂျာယံမြို့မှာဒီသတင်းဘက်အတွင်းစစ်ဆေးချက်တွေအရနောက်ဆုံးရရှိတဲ့ကိုဗစ်အတည်ပြုလူနာဆင်း200နီးပါးရှိနေပါတယ်အတည်ပြုလူနာအများစုဟာမိုက်ဂျာယံမြို့ကဖြစ်တဲ့အကြောင်း KIO ကိုဗစ် -19 ကာကွယ်ရေးနဲ့တားဆီးနေနေကော်မတီတွင်မှုပုံမူကြီးဟိန်းဝန်က VOE ကိုပြောပါတယ
်။မာတာယာမှာဆိုရင်ဒီဟာအားနဲ့24ရက်6ရက်ကနေ17ရက်နေ့အထိမနေ့စနေ23တော့ဘာမှမရသေးဘူး
။ပြီးခဲ့တဲ့6ရက်နေ့ဒီလိုင်ဇာမြို့မှာတော့ COVID-19 တည်ပြုလူနာ20တွေ့ရှိထားတာပါ။ကိုဗစ်ရောဂါပိုးကူးစက်ကြသူတွေဟာလိုင်ဇာမြို့မှာနေထိုင်ကြသူတွေမဟုတ်ဘဲပြင်ပကလာရောက်သူတွေဖြစ်ပြီးမြို့ဝင်စစ်စစ်ချိန်မှာတွေ့ရှိသူတွေဖြစ်ပါတယ်။လူစုလူဝေးများတဲ့ကျောင်းဆေးဝန်စားတဲ့နေရာတွေမှာပြန်ကြောက်ယူစစ်ဆေးတဲ့လက်ရှိအခြေအနေအရကူးစက်ရောဂါထပ်မတွေ့သေးဘူးလို့ဗမူကြီးဟိန်းဝမ်ကပြောပါတယ်။မိုင်းချာရမှာတီးပြလူနာတွေကိုကျန်းမာရေးဆောင်ရှောက်မှုပေးနေရတဲ့အခက်အခဲတွေအကြောင်းကိုတော့သူကအခုလိုဆက်ပြောပါတယ
်။ကျောင်းသားတွေကို positive ဖြစ်တဲ့လူတွေကိုကျွန်တော်တို့ကတိတိကျကျတီးခြားတက်တက်ခွဲလိုက်ပြီးဝင်းကျေတဲ့နေရာမှာအဲ့ဒါသူတို့ကြောင်းထားလိုက်တယ်။ကျွတ်တလေတော့ရိုးရိုးခြားတာတော့ရှိတယ်ဒါပေမဲ့ဒီမှာလည်းစက်ဒီမပြတ်တဲ့နေရာမှာယူပြီးတော့စစ်ကျေးနေတယ်ဒီလူငယ်ပိုင်းဆိုတော့တော်တော်ဆူဆူရရတော့မရှိဘူးဒီကအာဟာရနဲ့အားသေးသူတို့ဒီအဲ့ဒါပဲ treatment ပေးပြီးတော့ပြုစုနေတယ
်လက်ရှိအချိန်မှာမိုင်းကြရမှာလူတစ်သောင်းကျော်ကိုကိုဗစ်ရှိမရှိစစ်ဆေးထားပြီးရလာမယ့်အဖြေကိုစောင့်ဆိုင်နေပါတယ်လက်ရှိကရင်ကိုထိချုပ်နေမြေမှာလူမှုရေးလုပ်ငန်းတွေကိုဆောင်ရွက်နေသူတွေကတော့ကိုဗစ် -19 ကူးစက်နေတဲ့အချိန်တွေဟာလူအများအပြားကူးစက်လာရင်ဒါမှမဟုတ်ကူးစက်မှုကရေရှည်ဆက်ရှိနေရင်ဆန္ဒရေးကစေဝါနဲ့ဆေးဘက်ဆိုင်ရာကိရိယာလိုအပ်မှုတွေရှိလာနိုင်တဲ့အကြောင်းပြောဆိုပါတယ်
။ဒီထက်များလာတယ်ဆိုလို့ရှိရင်ဒီအစာအတောက်အခက်ခဲတော့ပထမဦးဆုံးဖြစ်လာနိုင်တယ်။ဒေါ်လို့ကတော့ကိုယ့်အိမ်မှာကိုယ်စားဖို့တပတ်နှစ်ပတ်စားလို့ရှိပါလိမ့်မယ်။ဒါပေမဲ့အချိန်ဘလောက်ရှိမလဲဆိုတဲ့ပုံကြည့်ပြီးတော့မှအခက်ခဲရှိနိုင်တယ်။ဒုတိယတစ်ခုကတော့စေဝါတွေအခက်ခဲရှိနိုင်တယ်။ဘာဆိုလို့ရှိရင်အခုကမြန်မာနိုင်ငံပိုင်းကညီကြတော့စီးဝါးတွေကလုံးဝတင်တင်းလာခွင့်မရှိတော့ဘူးစားတော့လည်းတင်တင်းခွင့်မရှိဘူ
းတခြားအခက်အခဲတွေကတော့ငွေကြေးထုတ်ယူရတာအောက်ဆီဂျင်ရရှိဖို့နောက်ကြေးလက်တွေမှာဖြစ်လာခဲ့ရင်တည်ယူဖို့ဆောင်ဖို့လူနာတွေရင်ခက်ခဲဆရာတွေရှိလာနိုင်တဲ့အကြောင်းထောက်ပြပါတယ်လိုင်ဇာမှာတီးပြီးလူနာတွေစတင်တွေ့ရှိခဲ့ပြီးတဲ့နောက်ဒီလ9ရက်နေ့ကစလို့ ညိုဝင်ထွက်တီကိုပိတ်ပင်လိုက်တယ်လို့မိုင်းကြရမြို့နယ်မှာလဲဒီလ10ရက်နေ့ကစတင်ပြီးသွာလာဒီကန့်သက်ထားပါတယ်လူအများစုဝေးနိုင်တဲ့ကျောင်းတွေဖျားကျောင်းတွေကိုဒီလ10ရက်နေ့ကနေ17ရက်နေ့အထိပိတ်ထားဖို့ကိုလည်းကြေညာချက်ထုတ်ပြန်ထားပါတယ်ကျမအေးဝင်ကြီးဌာနရဲ့ထုတ်ပြန်ချက်အရကချင်ပြည်နယ်အတွင်းကမြို့နယ်ဆယ်မြို့နယ်မှာကိုဗစ်-19ဒီဗီလူနာတွေရှိနေပါတယ်ဒီကြီးဌာနရဲ့ဗမ
ပါခင်ဗျာအခုဆက်ပြီးတော့စကိုင်းတိုင်းကဏီမြို့နယ်ဘက်ကတရင်ကိုလည်းပြောပြပါမယ်စကိုင်းတိုင်းကဏီမြို့ရင်းရွာအနီးကတော်ထဲမှာဖမ်းဆီးနှိပ်စက်ပြီးအစုလိုက်အပြုံလိုက်တပ်ဖြတ်ခံထားရတဲ့အမျိုးသားအလောင်းတွေတွေ့ရှိခဲ့တယ်လို့ဒေသခံတွေကပြောပါတယ်တော်ထဲမှာတင်းချောင်းနေခြင်းစစ်တပ်ကဖမ်းဆီးခဲ့ပြီးတဲ့နောက်အခုလိုတပ်ဖြတ်ခံရတာဖြစ်တယ်လို့လူမျိုးလာသူတွေကပြောပါတယ်ဒီကြော
ဲ့ဆနီရတို့မှာကြောက်တီလက်တွေမှာကျိုးတုတ်ရနဲ့ဆူလိုက်ပြုံလိုက်တည်ဆုံနေတဲ့အမျိုးသားအလောင်း15လောင်းတွေ့ရှိခဲ့တာဖြစ်ပါတယ်။ဒေသခံတွေအပြောအရတော့ဂျော်ရလ၈ရက်နေ့မှာစစ်ကောက်စီတပ်တွေဟာရင်းရွာဘက်ကိုဥတီလာတဲ့အတွက်ဒေသခံချို့ဟာရင်းရွာနဲ့6မိုင်ဝေးတဲ့ခင်းန်းရှိတောင်ကုန်းဘုံကိုထွက်ပြေးခဲ့ကြပါတယ်။ဂျော်လိုက်9ရက်နေ့နေ့လယ်ပိုင်းမှာတော့ပုံနေတဲ့နေရာတွေကိုလုံခြုံရေးတပ်ဖွဲ့တွေလာရောက်ပြီးတော့ဒေသခံအများအပြားကိုဖမ်းဆီးခဲ့တာလို့ကိုရိုင်းဖမ်းခံရသူက VOA ကိုပြောပါတယ်။ဖန်စီကားရတဲ့အထက်မှာအမျိုးသားအမျိုးသမီးနှစ်ဖွဲ့ခွဲပြီးတဲ့နောက်အမျိုးသမီးတွေကို9မိနစ်တွင်လွတ်အောင်ပြေးမပြေးပါကပြစ်တတ်မယ်ဆိုပြီးတော့ချင်းချောက်ပြန်လွတ်ပြေးခဲ့တယ်လို့အမျိုးသားတွေကိုဆက်ပြီးတော့ဖန်စီထားခဲ့တယ်လို့လူမျိုးသားသူတွေကပြောပါတယ်။တပ်တွေပြန်သွားပြီးတဲ့နောက်ဖန်စီခံထားသူတွေကိုဒေသခံတွေကတွားရောက်ရှာဖွေရမှာတစ်ဆုံနေတဲ့အလောင်းတွေကိုတွေ့ရှိရတာဖြစ်တယ်လို့ဒီဖြစ်ပျက်ကိုကိုရိုင်းကြုံတွေ့ပြီးတော့ပြန်လည်လွတ်မြောက်လာတဲ့အမျိုးသမီးတူက VOA ကိုပြောပါတယ
်။ဒီမှာတော့ uniform တွေပဲမြင်ရတာစံနာတော့မသိဘူးပြုနိုင်ဘူးရှင်။သူတို့လက်နဲ့တင်နေ uniform တွေလည်းဒါပဲမြင်ရတာရှင်။ကျမတို့မိသားစုဆိုကျမတို့ကဆိုက်တည်နေတာအရှင်သူတို့တွေကသက်သက်တွေတဖောင်းဖောင်းနဲ့မပြေးနဲ့မပြေးနဲ့ဝက်နေဝက်နေဆိုပြီးတော့မှတွေ့ရသူတူတူနာပြီးချင်းတွေ့ရသူအမောက်ခိုင်းတာကျမတို့ကဆိုက်ဆင်းမှာဒါပေမဲ့ကျမတို့မြင်တာမတက်မနေရခေါ်တာအရှင်အဲ့ဆိုကျမတို့ကအဲ့သူတို့ဖမ်းနေရဲ့ကုန်းမောင်ပြန်တက်ရအရှင်ပြန်ပြက်ပြီးတော့မိန်းကလေးတွေကိုတော့အဲ့ကျမတို့ကဘာလုပ်ထားလဲမုခတဲလေးအောက်ကိုတော့ထားတယ်ယောက်ျားလေးတွေကကြောက်တခြားတနေရထားပြီးတော့မှအမောက်ခိုင်းတာအရှင်ပြန်ကနေသူတွေကြာကျမတို့ပြန်ခဲရတာဆိုတော့မြင်လာတော့မမြင်ခဲရတော့ဘူးရှင်ကျမတို့ပြန်လွတ်လိုက်တာမိန်းကလေးတွေနဲ့ပွားတော့နေကိုယ်ဝန်ဆောင်နေလဲမှုဆိုပြီးတော့မိန်းကလေးအုပ်စုကအကုန်ပြန်လွတ်လိုက်တယ်နောက်နေ့လေးရမြောက်တဲ့နေ့ကျမအဲ့ကုန်းပေါ်မတွားရဲတွားရဲနဲ့တွားရောက်တော့မအောင်ဖြစ်သေးရရှင
်သူ့ရဲ့အိမ်သားတယောက်လဲတက်ခံသူတွေထဲမှာပါပါတယ်ဖန်စီတက်ဖြတ်ခံသူအမျိုးသားအများစုဟာရင်းရွာသား12ယောက်ဖြစ်ပြီးတော့ရင်းရွာအုပ်စုတွေကကုန်းသာရွာသားတယောက်ဘလူးဇဝရွာသားတယောက်ပြင်ရင်းရွာကိုရောက်နေတဲ့ရေဦးမျိုးသားတယောက်တို့လည်းပါပါတယ်တက်ဖြတ်ခံသူတွေဟာလက်ပြန်ကျိုးတုတ်ပြီးတော့ခြေောက်တွေကိုလည်းကျိုးတုတ်ထားသလိုနှိမ့်ဆက်ခံထားတဲ့ဒဏ်ရီကိုလည်းတွေ့ရတယ်လို့ရုပ်လောင်းတွေကိုမြင်မြင်တွေ့ရသူတူကအခုလိုပြောပါတယ
်အပြင်းနဲ့မြင်မြင်ကျွန်တော်က9နိုင်တော့သွားရှာတော့9လောင်းတစ်ခါပြည့်နောက်အချိန်မရှိတော့နောက်ထပ်နောက်မိနစ်မှတစ်ခါသွားရှာတော့အဲ့နာပဲ6လောင်းဖြတ်ပြည့်တယ်အဲ့နေရာတနေရာလည်းအလုံးဖြစ်တဲ့ရောက်တယ်တရားကိုကျွန်တော်မိတိကျိုးပြီးပြန်လာတော့ຢာခင်းခြင်းကိုပို့ဆောင်လာလို့လိုက်ရှာတယ်တလောင်းအဲ့ဒါလည်းကျွန်တော်တို့ဒီရေဦးနယ်ကကျွန်တော်ကဒီအရင်းတော့ရှိနေတာပဲတိတ်တော့ကွာတောင်းနေသူကတင်ရောက်တယ်အားလုံးက15ရက်ခန်းတော့နောက်ပြန်ကြည့်တုတ်တုတ်တယ်လေအခုဂိုင်းတော့
တဆုံးသူတွေတဲမှာအသက်20ကနေပြီးတော့အသက်60အထိအမျိုးသားတွေပါကြပါတယ်အခုလို့ဖန်စီတက်ဖြတ်တယ်လို့ရွှေငွေအဝတ်ထည်တွေနဲ့ဖိုးတန်ပစ္စည်းတွေကိုယူဆောင်သွားတယ်လို့လည်းပြောကြပါတယ်ဒါနဲ့ပတ်သက်လို့ viewer ကတော့တိကျတည်ပြုလို့တော့မရသေးပါဘူးအခုလိုရင်းရွာနီးမှာအဆုလိုက်ပြုံလိုက်တက်ဖြတ်ခံရတာနဲ့ပတ်သက်လို့စစ်ကောင်စီဘက်ကတရင်ထုတ်ပြန်တာမရှိသေးဘူးလို့ပဲမီဒီယာတွေကမေးမြန်းတာကိုလည်းပြန်လည်ဖြေကြားတာမလုပ်သေးပါဘူးပြီးခဲ့တဲ့ဂျွန်လ19ရက်နေ့ကရင်းရွာနီးကကင်းရွာမှာစစ်ကောင်စီတပ်တွေဝင်ရောက်လာပြီးတော့ကြီးရွာသားချို့ကိုဖမ်းဆီးနှိပ်စက်တာတွေရှိခဲ့ပါတယ်ကင်းရွာနီးမှာစစ်ကောင်စီရဲ့ရန်တင်ဆောင်လာတဲ့တင်မောတိုက်ခိုက်ခံရတာတွေလည်းရှိခဲ့ပြီးတော့ PDF တပ်ဖွဲ့တွေနဲ့မကြာခဏဆိုလိုတိုက်ပွဲတွေဖြစ်ပွားခဲ့ပါတယ်ချင်းတင်းမြစ်ဘေးကကြီးရွာတွေကိုစစ်ကောင်စီတပ်တွေကမကြာခဏဝင်ရောက်ရှာဖွေလေးရှိတယ်လို့ဒေသခံတွေကပြောပါတယ်တဆက်တည်းမှာပဲဒီကနေ့ဇူလိုင်လ17ရက်နေ့မနက်ပိုင်းကမန္တလေးတိုင်းမြင်းကြိုင်မြို့ပေါ်မှာလုံခြုံရေးဆောင်နေတဲ့စစ်ကောင်စီကားလမ်းမိုင်းခွဲတက်ခတ်ခံပြီးတဲ့နောက်စစ်ကောင်စီတပ်ဖွဲ့ဝင်ချို့တန်းရတယ်လို့သိရပါတယ်။စစ်ကောင်စီတပ်ဘက်ကပြစ်ခတ်တာကြောင့်အမျိုးသမီးတဦးဘိုက်ကိုကြီးစံထိမှန်ပြီးတော့တန်းရခဲ့ပြီးတော့စွန့်ရတဲ့အနေထားမှာရှိတယ်လို့လည်းဒေသခံတွေကပြောပါတယ်ခင်ဗျာ
။ကိုတန်းညုံတင်ပြပေးခဲ့တာပါခင်ဗျာ။တော်ရရှင်တို့အခုနားဆင်နေကြရတာကတော့ View မြန်မာပိုင်းအစီအစဉ်ရဲ့အင်္ဂါနေ့ညထုတ်လွှင့်ချက်တွေဖြစ်ပါတယ်။ဒီကနေ့အတွက်သတင်းပေးပို့ချက်တွေကတော့ဒီလောက်ပါပဲခင်ဗျာ။အခုတော့အပတ်စဉ်ကဏ္ဍတွေတင်ပြပေးတော့မှာမို့ပထမဦးဆုံးတော့ကိုအောင်စီစဉ်တင်ဆက်တဲ့အမေရိကန်နိုင်ငံရဲ့အကြောင်းတည်ကောင်းစရာအစီအစဉ်နဲ့ဆက်ပါမယ
်။မေ
ကံပြည်အောင်စုအတွင်းကိုဗစ်ကာကွယ်ဆေးသိမ်းမထိုးကြတဲ့ဒေသတွေမှာယောဂကူးစက်မှုနှုန်းများနေတာကိုတွေ့ရပြီးကိုဗစ်နဲ့ဆက်စပ်တဲ့ယောဂလက္ခဏာတွေကြောင့်ဆေးရုံတဲရသူ40ရာခိုင်နှုန်းကျော်မှာအသက်16နှစ်နဲ့49နှစ်ကြားအသက်အရွယ်တွေဖြစ်တယ်လို့ CDC ကူးစက်ယောဂထိန်းချုပ်ရေးနဲ့တာစီယေးစင်တာရဲ့စီရင်ကိန်းများနေအရာသိရပါရယ်ဒါကြောင့်ကိုဗစ်ကာကွယ်ဆေးထိုးအောင်ပိုးပြီးတော့တိုက်တွန်းကြဖို့အချိန်ရောက်ပါပြီလို့ဆိုပါရယ်အမေရိကန်သမ္မတဂျိုးဘိုင်ဒန်က
We need to go to community by community, neighborhood by neighborhood.
ဒီနေ့တိုင်းဝန်ကြီးဂျာရတီဆင်းဖြစ်နိုင်ရင်အိမ်ပေါင်းစီတကားလိုက်ောက်ပြီးတော့ဗိုင်းရပ်စ်ဘေးအန္တရာယ်ကနေကာကွယ်ဖို့ဆေးမထိုးရသေးသူတွေဆေးထိုးဖို့တိုက်တွန်းဖို့လိုပါတယ်လို့ပြောသွားတာပါ။တချို့ Republican လွှတ်တော်အမတ်တွေကတော့အိမ်တိုင်းလိုက်တကားောက်ပြီးကာကွယ်ဆေးထိုးဖို့ Federal အစိုးရကလှုံ့ဆော်လာမှနဲ့ပတ်သက်ပြီးတော့စိုးရိမ်ကြပါတယ်။ကိုဗစ်ကရောဂါတကယ်မရှိဘူးဆိုတဲ့အမြင်တချို့ Republican တွေကြားမှာရှိနေပြီးကာကွယ်ဆေးထိုးဖို့လည်းသူတို့ကငြင်းဆန်နေတာပါ။ Democrat Biden အစိုးရကတော့Federal agent တွေလွှတ်ပြီးတော့ဆေးထိုးဖို့အတင်းအကျပ်ဖိအားပေးတာမျိုးလုပ်မယ်လို့ဆိုလိုတာမဟုတ်ပဲကာကွယ်ဆေးပို့ထိုးလာအောင်ဆောင်ရွက်ဖို့ပြည်နယ်တွေကအကူအညီပို့ပေးသွားမှာဖြစ်တယ်လို့ပြောပါရယ် Democrat နဲ့ Republican တွေကြားသဘောထားကွဲလွဲမှုကနေကာကွယ်ဆေးထိုးလာဖို့ကြိုးပမ်းရမှာလဲအတားအဆီးတွေချုပ်နေရတာပါABC ရုပ်မြင်သံကြားနဲ့ Washington Post သတင်းစာရဲ့လက်တလောလူလူစစ်တမ်းတွေအရ Republican 50ရာခိုင်နှုန်းအောက်ကသာကာကွယ်ဆေးထိုးပြီးသားဒါမှမဟုတ်ထိုးမှဖြစ်ပြီးတော့ Democrat 93ရာခိုင်နှုန်းကတော့ကာကွယ်ဆေးထိုးပြီးသွားပါပြီကာကွယ်ဆေးမထိုးတဲ့သူတွေထိုးလာအောင်ဆိုရင်သူတို့ယုံကြည်စိတ်ချရသူတွေကနေတစ်ဆင့်ချင်းကပ်တဲ့ကြောင်းလဲအကြံပေးကြပါတယ်ကတ်ယောဂါဆန်ရအင်ပီရိုရဲ့အစိမ့်မြင့်အကြံပေးဒေါက်တာ Anthony Fauci က
We've got to get away from the divisiveness.
ဒီကယောဂကာလအစောပိုင်းကလေးကရှိခဲ့တဲ့သဘောထားအမြင်မတူညီကြတာတွေကိုဘေးဖယ်ရှင်းလင်းပြရပါမယ်လို့သူကပြောသွားတာပါ။ Republican တွေကိုထောက်ခံသူတွေနေတဲ့ Arkansas ပြည်နယ်မှာ COVID ကြောင့်ဆေးရုံတက်သူအရေအတွက်များလာပြီးပြည်နယ်မှာနေထိုင်သူ32ရာခိုင်နှုန်းကသာကာဝယ်ဆေးထိုးထားတယ်လို့ Johns Hopkins COVID ဆောင်ကြည့်ရေးစင်တာကပြောပါတယ်။ကိုဗစ်ကာကွယ်ဆေးထိုးတာဟာ Republican တွေရဲ့ Conservative ယုံကြည်မှုနဲ့လည်းတိုက်ရိုက်ဆက်ဆက်နေတာပါ။ Arkansas ပြည်နယ်အုပ်ချုပ်ရေးမှူးအစာဟက်ချင်စင်က
And we just have to answer it just like we have all through history that
ကမိုင်းတခြားကြုံခဲ့ရသလိုမယုံကြည်မှုတွေတန်ရာတွေကိုအမှန်တရားနဲ့ခြေထက်နိုင်ပါလိမ့်မယ်လို့ပဲပြောရပါမယ်။ဒါဟာလူမှုအတိုင်းအတာတစ်ခုလုံးပြည်နယ်နဲ့နိုင်ငံတစ်ခုလုံးအတွက်ဘလောက်အရေးကြီးကြောင်းပြောပြပြီးတော့ခေါင်းမမာနဲ့လက်မခံမဲ့ငင်းဆန်နေတာတွေကိုကြော်လွှားနိုင်ပါပါလို့သူကပြောသွားတာပါ American CDC ကတော့လာမယ့်ဆောင်းရာသီမှာကျောင်းတွေပြန်ဖွင့်မယ်လို့ပြောထားပါတယ်။ဒါပေမဲ့လည်းကာကွယ်ဆေးထိုးထားသူတွေနှာခေါင်းစည်းတက်ခိုင်းမယ်ဆိုရင်တော့ဒါဟာနောက်ထပ်အငင်းပွားစရာကိစ္စရဲ့ဖြစ်လာနိုင်ပါတယ်။ Arkansas နဲ့ Texas က Republican ပြည်နယ်အုပ်ချုပ်ရေးမှူးတွေကကျောင်းသူကျောင်းသားတွေနှာခေါင်းစည်းတက်စရာမလိုဘူးလို့ပြောထားပေမဲ့ California လို Democrat ပြည်နယ်ကတော့အငြင်းကန်ခတ်ခေါ်ဝနေဖို့ဆိုတာမဖြစ်နိုင်တာကြောင့်နှာခေါင်းစည်းတက်ဖို့လိုမယ်ဆိုပြီးပြောထားပါတယ်ခင်ဗျာ။
ကောင်တင်ပြပေးခဲ့တာပါခင်ဗျာခုဆက်ပြီးတော့အင်္ဂါညစကဝိုင်းအစီအစဉ်ကိုတင်ပြပေးပါဦးမယ်စကိုင်းတိုင်းကလေးမျိုးတစ်မျိုးလုံးကိုသာကိုရိုနာဗိုင်းရပ်စ်ကူးစက်မှုရှိမရှိဓာတ်ခွဲစစ်ဆေးလိုက်မယ်ဆိုရင်မြို့လူဦးရေ80ရာခိုင်နှုန်းလောက်အထိများပိုကူးစက်နေမလားမသိဘူးလို့ကလေးမျိုးမှာအကူအညီပေးနေတဲ့ပရဟိတလုပ်သားတဦးက VOA ကိုပြောပါတယ်ကလေးမျိုးရဲ့လက်ရှိအခြေအနေဟာကိုဗစ်ကူးစက်မှုကာကွယ်ရေးလုပ်ငန်းတွေလုပ်ရမယ့်အခြေအနေကိုကျော်လွန်ခဲ့ပြီဖြစ်ပြီးကုသရေးပိုင်းကိုအားဆက်ရမှာဖြစ်ပြီးတော့အဓိကကျတဲ့အောက်ဆီဂျင်အလုံးလောက်ရဖို့ကအရေးအကြီးဆုံးဖြစ်တယ်လို့လည်းကလေးမျိုးအခြေဆိုင်မြစ်တာထုတ်ခေါင်အတင်းကအတွင်ရင်မူကိုရာဇာအောင်ကပြောပါလေကိုကျော်ကျော်တိတ်ကဆက်သွယ်မေးမြန်းထားပါလေခင်ဗျာ
ရာဇာအောင် VOE နဲ့ဆက်သွယ်မေးမြန်းခွင့်ပြုတဲ့အတွက်ကျေးဇူးတင်ပါတယ်ခင်ဗျာကျွန်တော်ကိုရာဇာအောင်တို့အခုကလေးမျိုးမှာကျွန်တော်တို့သိထားသလောက်ပေါ့နော်ဒီကိုဗစ်ကူးစက်တဲ့ခြေနေနောက်သေးဆုံးနှုန်းကအတော်လေးကိုစိုးနေတယ်လို့ကျွန်တော်တို့သိထားပါတယ်ဆိုတော့အခုကိုရာဇာအောင်နဲ့ကျွန်တော်နဲ့ပြောကြတာတနင်္လာနေ့ညဒီတနင်္လာနေ့ညအခြေအနေမှာကလေးမျိုးရဲ့ကိုဗစ်ကူးစက်မှုအခြေအနေကစိုးနေတုံးပါပဲလားကျော်ပါတက်တာလာပါပြီလားကိုရသော
ဟုတ်ကဲ့ကျွန်တော်ကလေးမျိုးရဲ့အခြေအနေကနေ့ချင်းပြီးတော့ကျော်ပါတာမရှိပါဘူးခင်ဗျပုံပုံပြီးတော့စိုးနေတဲ့အခြေအနေမှာရှိတယ်ဘာလို့ရှိရလဲဆိုတော့သူကကျွန်တော်သတင်းထုတ်ပြန်တဲ့နေရာမှာဟိုပြည်သူကထုတ်ပြန်တာရှိတယ်ပြည်သူရဲ့ထုတ်ပြန်မှုကတော့ပြည်သူတွေဒီတချို့တချို့နေရာကိုဘယ်စင်တာကမှထောက်ကူတာမရှိဘူးပေါ့နော်စီယုံကြီးစီရီယံလုပ်တဲ့အားလုံးကဟိုဒီမှာလူနာမရှိဘူးကျမကြီးဆောက်ဆောက်မှုပြေပါမယ်ပြင်းနေတဲ့ပြည်ကြောင့်ကျွန်တော်ကကိုယ့်ရဲ့နှက်ကိုကုစားတာရှိတယ်ကိုယ့်ရဲ့နှက်ကိုအောက်ဆီဂျင်တွေကိုလူချတာရှိတယ်ဒရိုက်တာဖွဲ့တွေကအကူအညီတောင်းတာမျိုးရှိပြီးတော့ကိုယ့်ရဲ့နှက်ကိုပဲဟိုစိတ်ကူးကြတာရှိတယ်ပေါ့အဲ့ဒါကြောင့်တော့တို့အခုနိုင်ငံတော်အခုဒီလက်ရှိစက်ကောင်စီကထုတ်ပြန်တာကတော့တို့ကဒီတို့ဒီစင်တာတွေမှာလာကူးတဲ့ဒီဆုံးဆင်းနဲ့ကူးစက်မှုပဲတို့ကထုတ်ပြန်နိုင်တာပေါ့နော်ဒါပေမဲ့ကျွန်တော်ကတစ်မျိုးလုံးခြုံကြည့်မယ်ဆိုလို့ရှိရင်ဒရိုက်တာကတမားတယောက်အတင်းဖွဲ့ရလူတယောက်အနေနဲ့ပြောရမယ်ဆိုလို့ရှိရင်တော့ ကျွန်တော်မျိုးမှာကကုဆတ်မှုတော့တည်ဆုံမှုတော့ရော့ကျသွားတာမရှိပါဘူးခင်ဗျာဟုတ်ကဲ့ရှိပါတယ်ခင်ဗျာ
ဟုတ်ကဲ့ကိုရဆောင်တည်ထားသလောက်ဆိုရင်အခုကိုရဆောင်နဲ့ကျွန်တော်နဲ့ပြောနေကြတဲ့အချိန်မှာလာကုဆတ်သူအစီအတွေ့ဘယ်လောက်တည်ဆုံသူအစီအတွေ့ဘယ်လောက်လို့များကိုရဆောင်ပြောနိုင်ပါသလဲ
ကုဆတ်သူရေအတွက်ကတော့ကျွန်တော်တို့ကလေဟိုစုနဲ့ဆောင်တော့ကျွန်တော်ထင်တယ်ဗျာတမျိုးလုံးရဲ့ကျမ်းမြတ်တစ်ခါရခိုင်ပေါ့များပိုးသိမလားမသိဘူးခင်ဗျာဒါနဲ့မဆက်ကြရလူလည်းရှိရယ်ကိုယ့်အနေကိုအိမ်မှာပဲတိတ်ကူရလူလည်းရှိရယ်ဗျာအဲ့ဒီတော့လက်ရှိမှာကျွန်တော်တို့မျိုးရဲ့ကုဆတ်မှုလုံးမှာကျွန်တော်ကမထုတ်ပြန်နိုင်ကြဘူးဗျာ price တင်ဖွဲ့တစ်ခုနဲ့တစ်ခုချိန်ဆက်ပြီးတော့မှဒါတွေကိုထုတ်ပြန်နိုင်ခြင်းမရှိဘူးဒါပေမဲ့ကျွန်တော်ကျမ်းမြတ်ကျွန်တော်လောက်ကန်နေတဲ့အတွေ့အကြုံကပြောရမယ်လို့ရှိရင်ကုဆတ်မှုလုံးကတော့ဟိုတောင်းကနန်းထက်မှရှိရယ်ဗျာအဲတည်ဆုံးမှုလုံးကတော့ကျွန်တော်တထောင်နန်းကတ်သွားပြီခင်ဗျာဒီတလမတိုင်ငင်တွဲမှာပေါ့
ဟုတ်ကဲ့ဆိုတော့ဘာဖြစ်လို့ဒီလောက်မြင်မြင်တော့အများများကုဆတ်တာတည်ဆုံတာဖြစ်ရတယ်လို့ပြောရအောင်နားလဲပါတယ
်လေဟုတ်ကဲ့ကျွန်တော်နားလဲတယ်လို့ပြောရမယ်ဆိုရင်တော့ကျွန်တော်ဒီ first wave ရှိတယ် second wave ရှိတယ်ပေါ့နော်ကိုဘက်မှာ2020ခုနှစ်မှာဒါပထမ line ဒုတိယ line ချစ်ခဲ့တယ်ချစ်ခဲ့တဲ့အချိန်မှာကျွန်တော်တို့ clean room ပါတယ်မကကျွန်တော်တို့တိုင်းညာလုံးမှာ volunteer တွေအင်အားနဲ့တမ်းမရင်ဝန်တန်းတွေရဲ့အင်အားနဲ့ဟိုရက်ကက်ဖွဲ့စည်းတွေပရိုက်တာဖွဲ့စည်းတွေရဲ့အင်အားဖက်ဖက်ထနေပြီးတော့မှလေအော်ကျွန်တော်တို့ထိန်းချုပ်ခဲ့ကြတယ်ကုသရေးမလုပ်နိုင်နေမှာနော်ဒါတော့ဒါကိုကိုဗစ်ဆိုတော့ဆေးတော့မပေါ်သေးဘူးပေါ့ဗျာဒါပေမဲ့ကျွန်တော်တို့ကတော့ကျိုးတင်ကာကွယ်တဲ့နည်းလမ်းတွေကျွန်တော်တို့အဆင့်ဆက်ပိတ်ဆို့ခဲ့ကြတယ်ကုညီခဲ့ကြတယ်ဝိုင်းဝန်းပြီးတော့လုပ်ခဲ့ကြတဲ့အတွက်ပြည်ကျတယ်ပြတ်လတ်မှုလုံးကလည်းနည်းခဲ့လို့ကျွန်တော်ထင်ပါတယ်ခင်ဗျာဒါပေမဲ့အခုချိန်မှာတော့ကျွန်တော်တို့ကဟိုကျပ်ပါရေးဝန်တန်းနေအဓိကတော့ကျွန်တော်ပြောချင်တာကဗျာ first wave နဲ့ second wave မှာကျွန်တော်တို့မြို့မှာဆက်ပြီးကျွန်တော်နိုင်ငံမှာကျွန်တော်တို့မြို့မှာပေါ့နော်ဒီကိုဗစ်ကူးစက်မှုလုံးရောက်ကြတာအဲ့တော့ဟိုမဖြစ်ခဲ့တာတွေကအဓိကအခင်အားကတော့ကျန်းမာရေးဝန်ထမ်းတွေအင်အားလုံးကျွန်တော်တို့ယူဆပါတယ်ခင်ဗျာ။ volunteer တွေဖြစ်ကျန်းမာရေးဝန်ထမ်းတွေရဲ့အင်အားလုံးကျွန်တော်ပို့ပြီးတော့မှဒီအင်အားတွေကိုဒီအင်အားတွေကြောင့်ကျွန်တော်ထိန်းချုပ်နိုင်ခဲ့တယ်ကျွန်တော်ယူဆပါတယ်ဗျ။အခုချိန်မှာတော့အဓိကကတော့ volunteer တွေဘယ်လောက်ပဲလုပ်လို့ကျွန်တော်ခွန်အားတွေဘယ်လောက်ပဲပေးဆက်ပေးဆက်ကျွန်တော်တို့ပညာတတ်တဲ့ကျန်းမာရေးဝန်ထမ်းတွေရဲ့ PM လုပ်တဲ့ပုံမှာပေါ့နော်ဒါဒီစစ်ကောင်စီရဲ့အောက်မှာကျန်းမာရေးဝန်ထမ်းတွေရဲ့ကောင်းအားဖြင့်မှုတော့မဲသွားတဲ့ခါတွေမှာဒါကိုကျွန်တော်နိုင်ငံကိုပို့ပြီးတော့ကျွန်တော်မျိုးပို့ထီသွားလိမ့်ဆို
တော့ကုရစာအောင်ရဲ့အယူဆရကလက်ရှိမှာဟလာဆရာနာဒိန်းနာကိုစန့်ကျင်ပြီးတော့ကျမကြီးလှူတာကျမကြီးဝန်ထမ်းတွေကဟလာ CDM လှူရှာမှုမှာပါဝင်နေကြတဲ့အတွက်ကျမကြီးဝန်ထမ်းအင်အားလျှော့နေတာကြောင့်မို့လို့လက်ရှိကိုဗစ်တတိယလှိုင်းကိုရင်ဆိုင်ဖို့အတွက်ရမှာအားနေသွားတယ်လို့အဲဒီလိုပြောချင်တာပေါ့နော်
ဟုတ်ကဲ့အဲ့လိုပြောရမှာပေါ့ဒါပေမဲ့အဲ့လိုပြောတယ်ဆိုတာကလည်းကျမရေးဝန်တန်းနေကိုကျွန်တော်အပြစ်တန်တော့အပြစ်တင်တာတော့မဟုတ်ပါဘူးကျမရေးဝန်တန်းနေခု volunteer တွေအားလုံးကစီစီအောင်လုပ်ကြတယ်ဆိုတော့ဘာကြောင့်လုပ်ကြလဲဆိုလို့ရှိရင်ဒီအာနာရှင်စစ်ကောင်စီကဟိုလုံးမရှိလို့သူတို့ရဲ့အုပ်ချုပ်မှုရမ်းရမှာမလဲတတ်ရှင်လုပ်ကြရလဲပါတယ်ပေါ့လေအဲ့ဒါကြတော့ကျွန်တော်အဓိကတော့ဒီစစ်ကောင်စီရဲ့အုပ်ချုပ်မှုအောက်မှာမလဲတတ်ရှင်နဲ့လူတန်းစားများပြားတဲ့အတွက်ဝန်တန်းများပြားတဲ့အတွက်ဒီလိုဖြစ်ကျဲတွေရင်ဆိုင်ရတယ်လို့ကျွန်တော်တို့ရေဘူးရအားဖြင့်သတ်မှတ်ရှင်ပါတယ်ခင်ဗျာ
ဟုတ်ကဲ့လက်ရှိဟလာကလေးမာဒီလောက်ကူးဆက်ပြေဆိုးမှုနှုံမြင့်နေတဲ့အချိန်မှာမြို့ကန်လူထုကြားမှာဒါနဲ့ပတ်သက်ပြီးတော့သူတို့ရင်ဆိုင်နေရတဲ့ကိုဗစ်နဲ့ပတ်သက်ပြီးတော့ဘယ်လိုအတွေ့အမြင်ခံစားချက်သဘောထားမျိုးများရှိကြသလဲဗျာ
အာဟုတ်ကဲ့အခုချိန်မှာတော့လေအားလုံးရဘယ်လိုပြောရမလဲဟိုအစ်ပတ်လိုအပ်နေတာကအောက်ဆီဂျင်လိုအပ်နေတယ်ဗျာအခုချိန်မှာလူတိုင်းလူလိုကအိမ်တိုင်းလူလိုမှာခြားတဲ့လူနာကအိမ်တိုင်းလူလိုမှာရှိတယ်ဗျာတိမ်ကိုတယောက်ရှိမှနှစ်ယောက်ရှိမှတိမ်လုံးဓာတ်တွေလည်းရှိတယ်ဗျာအဲ့လေအခုချိန်မှာကဘလို့ခံရလဲဆိုတော့လေငါတို့ဒီမှာချားနေတဲ့လူရှိတယ်ဒါပေမဲ့ငါတို့အောက်ဆီဂျင်မကျတော့ဘူးပဲငါတို့ကတော်တော်လေးကိုဝမ်းတာကြာကောင်းတယ်လို့ကိုယ့်အနေကိုဖြည့်သိမ့်နေကြရတယ်ခင်ဗျာရှိပါတယ်ခင်ဗျအဲ့တော့အောက်ဆီဂျင်ချနေတဲ့လူတန်းစားလူကြီးကြီးအင်တော်စုတွေကလည်းအများကြီးရှိပါတယ်ဗျအဲ့ခါကျတော့ကျွန်တော်တို့မြို့မှာအထူးကြလိုအပ်နေတာအောက်ဆီဂျင်လိုအပ်နေပါတယ်အဲ့ခါကျတော့အခုအောက်ဆီဂျင်လိုအပ်မှုချိန်နေကြလည်းကျန်းမာရေးဝန်ထမ်းတွေများရင်လည်းအောက်ဆီဂျင်ကမပေးနိုင်ပါဘူးဗိုလန်တီယာတွေဘလောက်အင်အားပဲရှိရှိကျန်းမာရေးဝန်ထမ်းတွေကုသရေးပိုင်းဘလောက်ပဲအင်အားရှိရင်ဖြစ်ပါစေအောက်ဆီဂျင်လိုအပ်မှုချိန်မှာဘာမှမဖြစ်စီးပြေးနိုင်ပါဘူးအဲ့တော့ကလိမုံရဲ့ချိန်မှာတက်ဆုံးရှုံးမှုတွေကအောက်ဆီဂျင်ပြတ်တောက်မှုကြောင့်ဖြစ်နေပါလေဗျအဲ့တော့အောက်ဆီဂျင်ပြတ်တောက်မှုဖြစ်နေတာကလည်းဘယ်ဝန်ထမ်းအင်အားနဲ့မှမဆိုင်ပါဘူးဗျကျွန်တော်တို့နိုင်ငံရဲ့အောက်ဆီဂျင်ထုတ်ပေးနိုင်မှုလိုအပ်ချိန်ချိန်မှာကျွန်တော်တို့ရဲ့ချိန်မှာကျွန်တော်တို့နိုင်ငံရဲ့ချိန်မှာကြောင်းဖြစ်နေရလို့ပဲယူဆရမလို့
ဟုတ်ကဲ့ကိုရဆောင်ဒီနေရာမှာကျွန်တော်တခုနားမလဲတာသိမရှင်းတာပေါ့နော်အဲ့တော့ကျွန်တော်တို့ကိုဗစ်ပထမလိုင်းဒုတိယလိုင်းမှာကူးစက်ခံရတဲ့အခါမှာတကယ်တကယ်ကကိုဗစ်လူနာကိုဗစ်ကူးစက်တဲ့လူနာတွေအားလုံးမှာအောက်ဆီဂျင်လိုအပ်တာမဟုတ်ဘူးကျွန်တော်ကြားမြင်သူတွေမေးကြည့်တဲ့အခါမှာဟလာကိုဗစ်ကူးစက်တဲ့လူနာစုစုပေါင်းရင်20ရာခိုင်နှုန်းပတ်ဝန်းကျင်သာလျှင်အောက်ဆီဂျင်လိုအပ်တာဖြစ်တယ်ဒါပေမဲ့ အခုတတိယလိုင်းမှာကြတော့တနင်္ဂနွေလုံးပြီးပါမှာပေါ့နော်ကိုဗစ်ကူးစက်တဲ့နေရာတွေမှာဒီအောက်ဆီဂျင်အပြင်းထန်ပေါ့နော်အသေးအံအောက်ဆီဂျင်ဘူးတွေနဲ့တန်းစီကြအောက်ဆီဂျင်ရောက်ဖို့လုပ်ကြဆိုတော့ကိုရာဇာအောင်တို့ကလေးမျိုးမှာဟလာကိုဗစ်ကူးစက်တယ်လို့အတည်ပြုထားတယ်သို့မဟုတ်လည်းကိုဗစ်ရှိတယ်လို့တန်တရားရှိတဲ့လူနာတွေပေါ့နော်အဲ့ဒီလူတွေအများစုဒီတကယ်ပဲအောက်ဆီဂျင်ကိုလိုအပ်တာဟုတ်ပါရဲ့လားဒါမှမဟုတ်ရင်ဟလာကိုဗစ်ကူးတယ်လို့အတည်ပြုတယ်တခါတန်တရားရှိတယ်ဆိုတာနဲ့လည်းအောက်ဆီဂျင်ရှူရမယ်ဆိုတဲ့ဟလာသဘောထားနဲ့ခံယူချက်နဲ့သို့မဟုတ်ယူဆချက်နဲ့များအောက်ဆီဂျင်ကိုအသေးအတန်လုပ်နေကြတာလားခင်ဗျာ
ဟုတ်ကဲ့အဲ့တော့နည်းနည်းကြိုးစားဖြစ်တယ်ကြာဘာဖြစ်လို့ကြိုးစားဖြစ်တယ်လဲဆိုတော့ကျွန်တော်ကဟိုစိတ်ပိုင်းဆိုင်ရာလူကြိုးစားစိတ်ပိုင်းဆိုင်ရာကိုခံမနိုင်တာတော်တော်ဖြစ်ပါရဲ့အချို့တချို့တွေကလည်းဟိုဘယ်လိုပြောရမလဲဟိုကိုယ့်အနေကိုကိုဗစ်မဖြစ်ဘဲနဲ့ကြောက်သွားတဲ့တိတ်ကြီးရေတွေလည်းရှိတယ်ကြာကိုဗစ်မဖြစ်ဘူးဒါမဖြစ်သေးဘူးတို့ကအိမ်မှာပဲနေတယ်ကိုခံကားကောင်းအောင်စားတယ်တောက်တယ်ပါးစပ်ပြင်းနေအနံ့ပြောင်းနေတဲ့တို့စားတောက်နေထိုင်ပြီးတော့မှကိုယ့်အနေကိုကျန်းမာအောင်စိတ်ပိုင်းဆိုင်ရာရုပ်ပိုင်းဆိုင်ရာပေါ့နော်ดาวเซนเดียวโตอะไรกูอาฉิบีနေကြတယ်อาเดนနေတယ်အပြန်လန်အာပေးမှုနေနေကြတယ်သူတို့တွေကြတော့လေလေဘယ်လိုပြောမလဲကိုဘက်ကိုမဆက်ခင်တော့ကတော့အကောင်ဆက်လိုက်ပြီးဆိုမှစိတ်နှဆိုင်ရာရကျဆင်းပြီးတော့မှအောက်ဆီဂျင်မဲ့လိုအပ်တယ်လို့ငယ်တဲ့လိုအပ်တာတွေလည်းရှိပါတယ်ဒါကတော့အားလုံးကိုကျွန်တော်တို့ကတင်းကျုံပြောတော့ဖြစ်တယ်ကြာသုံးချင်တဲ့တင်းကျုံတော့ပြောလို့မရအောင်သူတို့တွေကြတော့တကယ်ကိုအောက်ဆီဂျင်လိုအပ်တာတွေလည်းရှိပါတယ်ကြည့်ရတယ်လို့ကတော့တကယ်တည်းတည်ဆုံးမှုနဲ့နေစဉ်ကိုပြန်ပြပေးကို30 40ရှိနေပါတယ်ကြာဒါကတော့ကျွန်တော်တို့ရင်းပြင်လို့မရတဲ့အမှန်တရားပါပဲတကယ်ကိုတည်ဆုံးမှုရှိနေပါတယ
်ဟုတ်ကဲ့
ဒါပေမဲ့တချို့တချို့ဒီစိတ်ဓာတ်ပိုင်းဆိုင်ရာကြောက်ဖို့ပြရတာကလည်းကိုပြစ်နိုင်ပြီးကျွန်တော်အောက်ဆီဂျင်ကျရင်တည်ဆုံးပါတယ်အဲ့တော့အောက်ဆီဂျင်တိုင်းနဲ့ကျွန်တော်တို့ဒီစိတ်ကလေးတွေဝယ်ကြတယ်ကြာဒီဘက်ထရီနဲ့ထည့်ရလို့
ဟုတ်ပါတယ်ဟုတ်ပါတယ
်ဆိုရင် NDA ကြည့်တော့တိုင်းကြည့်ရ90ရောက်ဆိုလို့ရှိရင်လူလူနေနဲ့အတိတ်ရှိကျက်လာတယ်လို့ဖြစ်လာတဲ့စိတ်ပိုင်းဆိုင်ရာရကျလာတဲ့ဝေလာတယ်လည်းရှိတယ်ကြာဥပဒေရောက်ဥပဒေရောက်ဆိုလိုပေါ့ဗျာအဲ့ဒါမျိုးတွေကကျွန်တော်တို့ကြုံရပါလေကြာအဲ့မဲ့ဒီကံတခုတော့ပလေးရုံမှာအခုတပ်တဝိမှာဖြစ်နေဒီပြည်နိုင်ပြီးကြတော့တကယ်တကယ်ကိုကျွန်တော်တို့မျိုးကဒီဆိုးဆိုးခံစားနေရတာတော့တရားရဂိုင်းတော့အမှန်ပါပဲခင်ဗျာ
ဟုတ်ကဲ့ဦးရဆောင်ကကိုယ်တိုင်ကူညီနေသူတယောက်အနေနဲ့ဒါကလေးမျိုးမှာကူးစက်တဲ့လူတည်ဆုံးတဲ့လူတွေဂျားထဲမှာပေါ့နော်ထက်မြတ်ခြင်းအပြင်အလားအသက်အရွယ်အပိုင်းခြားကဘယ်လိုများရှိပါလဲပေါ့ရတော့
အသက်အရွယ်အပိုင်းခြားကကျွန်တော်တို့ first week second week မှာချိန်ရကြတယ်ဒါကတော့အသက်80တို့မဟုတ်60ကျော်လေပေါ့ကြမ်းမြအောင်ကျွန်တော်ရေပူရတက်ရမယ်ဆိုရင်အသက်ကြီးပိုင်းနေနောက်ပြီးတော့ချီချူတွေးတွေးနှလုံးရောဂါအခံရှိသူတွေဒါတော့အဖြစ်ကျွန်တော် first week second week မှာကျွန်တော်တို့တွေ့တုံနေဖြစ်ပါတယ်အခုတက်ရမှာကျွန်တော်တို့ဘာလို့ဂျုံနေရလဲဆိုတော့အသက်28နဲ့အရွယ်လေး30ကျော်အရွယ်လေးကြမ်းမြ30နဲ့40ကျော်အရွယ်လေးလည်းအဲ့ဒီဟိုဒီ COVID-19 ကြောင့် oxygen ပြတ်တောက်မှုကြောင့်ဒီသုံးနေရာတွေကိုကျွန်တော်ကျင်ရတယ်ကြာ50ကျော်အတက်ရဲမရေးပေါ့နော်ကျန်းမြအားဖြင့်20ဟောက်တော့မရှိဘူးပေါ့ဗျာကျွန်တော်ကျင်ရတော့28ရေးတွေ29ရေးတွေ36 39ရေးတွေ40ကျော်ရေးတွေကျန်းမြပေါ့အဲ့လိုမျိုးကျင်နေရတယ်ဆိုတော့အဲ့လိုပဲကျွန်တော်ကျင်ရတယ်ပဲပြောမှာပေါ့နော်
အခုကဟိုပထမလိုင်းဒုတိယလိုင်းမှာအများချင်းကငကူယောဂအခန်းရှိသူတွေအားနည်းသူတွေတက်ကြီးရွယ်ဦးတွေပေါ့နော်အဲ့လိုမျိုးတွေမှာအများဆုံးကူးဆက်တယ်လူငယ်တွေမှာကူးတော့ကူးတယ်ဒါမဲ့နည်းတယ်အခုကျတော့အသက်အရွယ်မရွေးကူးတဲ့သဘောဖြစ်တာပေါ့ဟလာကိုရဆောင
်ဟုတ်ပါတယ်ဗျာအဲ့လိုဖြစ်နေပါတယ်ကူးဆက်မှုလုံးကတော့ကျွန်တော်ဆိုကျွန်တော်ထင်ပါတယ်စစ်ကြည့်နေရင်ကျွန်တော်ကလေးမျိုးရဲ့ဒါရှစ်ဆရာကလုံးဝလူတို့လူကြီးလူငယ်ပေါ်စစ်ဖြစ်နေယောဂဘူးတွေ့ရှိနေတယ်ဖြစ်ပါတယ
်ဆိုတော့ဟုတ်ကဲ့
တွေ့ရှိတဲ့ပုံမှာတွေ့ဆုံးတဲ့အဲကျွန်တော်တို့တစ်ခါတော့ကျွန်တော်တစ်ခါမှကျွန်တော်မထင်ခဲ့တဲ့အသက်အရွယ်တွေကပါလာတယ်ဟိုစံပယ်လှူရှားသူတွေအားကစားလုပ်တဲ့လူတွေဟိုကဟိုဂျင်းကစားသူတွေဘောလုံးကစားသူတွေကပါလာတဲ့အပေါ်မှာတော့ရာသီတော်လေးကိုခက်ခဲတဲ့အခြေအနေကကျွန်တော်ရောက်နေပါတယ
်ဟုတ်ကဲ့ဆိုတော့အခုလက်ရှိအခြေအနေမှာနောက်ထပ်ဟလာကူးစက်တာကိုထိန်းချုပ်ဖို့အတွက်ရောတကယ်ပဲထိထိရောက်ရောက်လုပ်နေပါသလားတကယ်ပဲဘာတွေလုပ်ထားပါသလဲကိုရဆောင
်ဟုတ်ကျွန်တော်မျိုးကလေအခုဖြစ်နေတဲ့အခြေအနေကကူးစက်မှုကာကွယ်နိုင်တယ်ကာကွယ်နိုင်ရမယ်ဆိုတဲ့အခြေအနေကတော့ကျွန်တော်ကတော့လေကိုယ်ကျော်လန်ကမြို့ထမ်းပါလေရ။ဘာဖြစ်လို့လဲဆိုတော့ကိုကျွန်တော်အခုချိန်ကျမှထားပြီးတော့ mass campaign လုပ်တာမျိုးလူတွေကိုယ့်အနေကိုတီးခြားနေဖို့လိုက်လံဆော်အောင်လုပ်ဆောင်တာမျိုးဆိုတော့ချိန်နေတိုင်းတာတွေကတော့ကျော်လန်ခဲ့ပြီလို့ထင်ပါလေရ။ဘာဖြစ်လို့လဲဆိုတော့ကိုကျွန်တော်ခုနကပြောသလိုပါပဲ။တရားလုံးကကူးဆက်နေပြီလို့တော့တွေးရမှာလို့ဖြစ်နေပါလား။ကိုခံအကောင်းတဲ့လူကမြင်နေမကောင်းတဲ့လူတွေကျမရဲ့မခံခံမကောင်းသူတွေအတွက်ရင်းတွေအချို့အချို့တွေပေါ့နော်။ဟိုကံမကောင်းအကြောင်းမလားသူတွေအကြောင်းမျိုးနဲ့ဒီရက်ကစားနေသူတွေကတော့အတက်ရည်ကြီးဆုံးပါနေကြတာကိုလည်းကျွန်တော်တို့ဆွေးနွေးနေရအောင်တွေ့နေရပါတယ်။အဲ့တော့ကျွန်တော်တို့ကဒီဟာကိုချင်းချင်းနိုင်ပြီလည်းပြောလို့မရပါဘူးဗျာ။ထိလျှောက်လည်းကျွန်တော်တို့အတိအကျလိုအပ်နေတဲ့နေရာကတော့ကျွန်တော်တို့ကကလေးမျိုးနေထားရတာဒီယောဂရဲ့ ตัวช่วยเพชรเดออฟฟิเชียลจะซื้อมูออฟฟิเชียลจะดำเนินชีวิตคือว่ามันเป็นไหนดีออฟฟิเชียลจะดำเนินดีออฟฟิเชียลไม่ได้ยินอะไรก็ตีโซนี่อะไรเช่นนี้ก็ยังใช้เนี่ยเล็บอยู่อะไรก็ไม่โอ้สกุลยาจองดูแลเราเราถึงจุดไหนพอเบี้ยวกันยังโอเคโอ้เออแล้วจะรู้ว่าเราถึงจุดไหนมูร์ดามีว่ามีสิ่งเดียวการกู้ยามในตัวเช่นนี้เรื่องยาวไม่ดีก็ได้หนักกูเรื่องยาวไม่ดีก็เพิ่มมาเลยเออแล้วจะการดูเช่นว่าจะการเรื่องยาวมาเนี่ยสุด
ตัวเชลโลมีมาลุงยันอยู่ไงปกคุ้มเสียดบีมาเลยที่การกางเกงอยู่ยังกางเกงไหมเอาไปเช่นจะไปเลยการกางเกงจะมาดูเลยอะไรตีส่งทำอะไรเลยจะรู้เอาไปเช่นอยู่เปล่ามาลุงเช่นนี้อะไรเออสกุลยาจองเปล่าเลยได้ไปก็กลีอันนี้เนี่ยส่วนกลีอยู่อันนี้เนี่ยส่วนแล้วโยกอากูกางเกงทิ้งชุดไหนเด็กเส้นสุดละไม่ใช่หรอกูกางเกงทิ้งชุดไหนเนี่ยจริงๆกูรู้ว่าไม่ใช่หรอกูรู้สุดหรือเปล่ากูจะเอา
เราว่าไม่ใช่เราสุดที่อาการนี้มันเกี่ยวกับเราผมว่าตัวเราเนี่ยจริงๆแล้วจริงๆที่แบบนี้ก็ยังไงเนาะมาคือแบบเช่นคือแบบปวดตัวอยู่ปวดตัวอยู่ออฟฟิเชียลอะไรออฟฟิเชียลเองก็ต้องคุยมีผู้สาวมีอะไรลุงอะไรเลยจะรู้ว่าจงเนี่ยคุยนั่งคุยที่ตั้งนานนู่นที่มาอีกที่นี่ไทยนั่นนู่นการทำแบบนี้ก็จะเบาเหมือนกันนี่นั่นเป็นอะไรตัวเองเนี่ยรู้ว่าตัวคุยนั่งคุยอะไรแบบนี้ฉันไม่รู้จะมาการทำแบบนี้อะไรแบบนี้ดีกว่าที่เราเองมาอี
ကလေးမျိုးရဲ့ကိုကိုဆက်ပြီးတရားမှာဆက်ဆက်ရတဲ့နှုံးကတော့ဘလုံးနေပြပြောမလဲကာကွယ်ရေးဆိုတဲ့အပိုင်းထဲကျွန်တော်ကကုသရေးပိုင်းကိုတွားတက်နေပြီးလို့ထင်တာပဲဗျာအဲ့တော့ဘလုံးကုသမလဲဒီကုသရစီကလည်းပေါ်သေးတယ်အောက်ဆီဂျင်တက်ခဲ့စီလို့ဖြစ်နေပါလေဗျာအဲ့လိုပေါ့အခုတော့ရှောက်မှာပေါ့နော်ဟုတ်ကဲ့အခုတော့ရှောက်ကိုရအောင်ပြောလာတဲ့အထဲမှာအောက်ဆီဂျင်လိုအပ်တဲ့လိုအပ်ချက် ောဂါကူးစက်မှုနဲ့ပတ်သက်ပြီးတော့လှုပ်ဖို့အလိုအဆုံးကဘာလို့ကိုရစာအောင်ပြောချင်ပါလဲ။လှု
ပ်ဖို့လိုအပ်ဆုံးကတော့ကျွန်တော်တို့ကတော့ပြောရမယ်ခုနကပြောတယ်ကကျွန်တော်ကကိုဗစ်နဲ့ပတ်သက်ပြီးတော့ကာကွယ်ဆေးဆိုတာလည်းဖြစ်ပြီးရအောင်လို့ပြင်ဆင်ခဲ့ကြပြီ။ဒီတော့ကျွန်တော်တို့ကကိုဗစ်နဲ့ပတ်သက်ပြီးတော့မှကုသဆေးဆိုတာလည်းကျွန်တော်တို့ကထိရောက်စွာလုပ်ပေးနိုင်တယ်လေ။ကျွန်တော်တို့ကဘာအိမ်မှာလည်းမရှိဘူး။ဒီတော့ရှိတာကဆက်ပြီးပြီးပါ။အဲ့ဒီတော့မလုပ်တဲ့လဲဆိုတော့ဒုံလောက်တဲ့လူတွေရဲ့အတက်ကဲနဲ့အောက်ဆီဂျင်နဲ့အခုချိန်မှာကျွန်တော်ပြောမှာကအောက်ဆီဂျင်ကစိတ်ုံထောင်နေကြ။ဒီလူစိတ်မှာအောက်ဆီဂျင်ဖယ်လို့လုံးနဲ့ဆက်ပြီးမထုတ်သေးနိုင်ဘူး။အကရင်ကဒီလိုဒီလိုတို့အားလုံးဝိုင်းဝန်းအလေခံထားတဲ့လူငွေတွေနဲ့စောက်ထားတဲ့အောက်ဆီဂျင်စိတ်ုံတချို့ရှိတယ်အပြေးမွားတွေပေါ့နော်အောက်ဆီဂျင်စိတ်ုံအဲ့အောက်ဆီဂျင်စိတ်ုံလည်း24နာရီလုံးမောင်းမှအောက်ဆီဂျင်လုံးကြီး80ကျန်ရ80ဝန်းကျင်ပေါ့အဲ့လောက်ပဲထုတ်ပေးနိုင်တယ်အဲ့တော့ကျွန်တော်အကြည့်ရတော့ကျွန်တော်တို့အခုကာယတမြေမှာလုပ်တဲ့အချိန်ကြီးကကျွန်တော်တို့ပြည့်တဲ့ကလေးမျိုးရဲ့နေ့စဉ်အောက်ဆီဂျင်လိုအပ်နေတဲ့ကျန်ရလိုအပ်ချက်ကအပြေးဆိုအောက်ဆီဂျင်ဘူးပေါင်း800လောက်ကျန်ရလိုအပ်တယ်ပူကျင်လည်းပူမယ်ပြောချင်လည်းရောက်မယ်ပို့ဖို့များနေပါဘူး။အဲ့တော့ကျွန်တော်ကလေးမျိုးတစ်မျိုးလုံးပေါက်လို့အောက်ဆီဂျင်အုပ်ခံကို၄ချီပေးနိုင်တဲ့ပမာဏကအဲ့ဒါကိုပြန်ပြ၂၀မပြည့်ပါဘူးဗျ။အဲ့တော့နေ့စဉ်600လောက်ကအောက်ဆီဂျင်လိုအပ်နေတဲ့စစ်ဆုံးဆုံးနိုင်လေဂျုံနေရတယ
်။
ကျောင်းမျိုးနဲ့ဒီဟာကိုဆက်ပြီးနိုင်ပြီးတော့ခါအားကောင်းလို့တော့လည်းကောင်းဒီအောက်ဆီဂျင်ပြတ်တော့မှုကိုတောင့်ခံနိုင်မှုတော့လည်းကောင်းသိရှင်နေရလို့ရှိမယ်။စစ်အခုကျွန်တော်ကမန္တလေးရန်ကုန်ကနေအောက်ဆီဂျင်အိုးတွေမှားတယ်လုံခဲ့တဲ့နှစ်ပတ်လောက်က။ဒါမှကားနှစ်ရက်ပြည့်သွားတယ်အောက်ဆီဂျင်အိုးတွေတိတ်လို့မဝင်မလာဘူး။အဲမလာတဲ့ဒီမှာလက်ရှိအောက်ဆီဂျင်ရှူနေရတယ်အောက်ဆီဂျင်ပြတ်လို့တည်ဆုံးမှုပြည့်တဲ့ဆန်ရည်ညင်40ဆိုဖြစ်ပေါ်တယ်။အင
်
းအဲ့တော့ကျွန်တော်ကတော့ပြောချင်တာကကြောက်ရင်မရှိဘူးအခုချိန်မှာလုံးဝတဲ့ကျန်းမာရေးဆောင်ရွက်မှုကျွန်တော်မျိုးနေထားရမရှိဘူး။အဲ့တော့ကာကွယ်ရေးဆိုတာအခုချိန်မှာ Master Day ဆိုတဲ့ campaign ထဲအင်းများတော့ကျော်လွန်ခဲ့ပြီလို့ထင်ပါတယ်ဗျ။အ
င်း
အခုချိန်မှာကျွန်တော်ကတကယ်ရောဂါဖြစ်နေတဲ့လူတွေလိုအပ်တဲ့လုံးလောက်တဲ့ဆေးဝါးဆောက်ရှောက်မှုနဲ့လုံးလောက်တဲ့အောက်ဆီဂျင်ပေးမှုကလွန်ရင်ကျန်တဲ့အချိန်ကတော့ပြည်ဘူးလို့ကျွန်တော်အနေနဲ့ယူဆပါတယ်ဗ
ျ။ဟုတ်ကဲ့။နောက်ကျွန်တော်သိထားသလိုကိုရစာအောင်တို့လူပြဋိဌာန်းလုံနေတဲ့လူတွေကြားထဲမှာပါဟိုကိုဗစ်ကူးထားတဲ့လူတွေရှိတယ်လို့ကျွန်တော်ကြားထားတယ်ဟုတ်လားကိုရစာအောင
်။အော်အဲ့ဒါကတော့ကျွန်တော်ပြောရမယ်ဆိုတော့ကျွန်တော်ကလေးမျိုးမှာ ASO Center ဆိုတာရှိတယ်ဗျ။အဲ့ဒီ ASO Center ကတော့သူကပို့ပြတဲ့လူနာတွေကိုအဲ့ဒီမှာလက်ခံပြီးတော့ကုသပေးနေတဲ့ကိုယ်ကလည်းဆိုရင်လက်ခံပြီးတော့နေရာထိုင်ခြင်းပေးသူကအောက်ဆီဂျင်ပေးနေတဲ့အားတစ်ခုပေါ့ဗျာအဲ့ဒီနေရာမှာတော့သူကအဲ့မှာကိုယ်နေတဲ့ volunteer လူငယ်လေးတွေရှိတယ်ဗျာအဲ့တော့ဒီမှာတော့လူတိုင်းကဒီပြဟိတဖွဲ့စည်းတိုင်းကတော့ကိုယ်ကကုသရေးစက်တာတွေမှာကိုယ်နေတဲ့လူတွေမဟုတ်ဘူးပြဥပမာကျွန်တော်တို့ဖွဲ့ဆိုလို့ရှိရင်မေတ္တာထောက်ခံ လက်ကဖောက်ကောင်ဖက်ကြတော့အောက်ဆီဂျင်တွေကိုသူများတို့ရဲ့အလူငွေတွေကိုကျွန်တော်တို့ကအကျိုးရှိအောင်တုံးချရတဲ့အောက်ဆီဂျင်တွေဝယ်တယ်။ဝယ်ပြီးတော့ဝင်းကပေးတယ်။ဟိုစင်မီယာလိုက်ဖန်စီပေါ့နော်။လာတဲ့လူတွေကိုစက်နိုင်တဲ့လောက်ကဖြည့်ဆည်းပေးတယ်ဆက်။အဲ့လိုပဲကျွန်တော်တို့မျိုးတင်းဖွဲ့ရင်များရှိတယ်။ claim ကပရိုက်တာတင်းဖွဲ့ပေါင်း20ကျော်ရှိပါလေ။အဲ့ဒါကြောင့်အခုခုနကပြောတဲ့ပုဂ္ဂုစစ်တယ်ဆိုတာကျွန်တော်ဒီလောက်ကတော့ issue center ဆိုတာအဲ့ positive လူနာတွေကိုထားတယ်၊ positive တွေထားတဲ့နေရာဒီလူနာတွေအောက်ဆီဂျင်ပို့တာပါညာ၊ကုညီပေးတဲ့လူငယ်တွေမှာ၈ယောက်လောက်ဟုတ်တယ်လေကြားတော့အများစုကတော့ခုချိန်လေးကျန်းကျန်းပေါင်းကြရလို့
ဟုတ်ကဲ့တော်သေးတော့ဗောဗျာဟိုတောင်ဝေးလဲရင်ဖိုးသူတော်ထူနိုင်တယ်ဖိုးသူတော်လဲရင်တောင်ဝေးမထူနိုင်ဘူးဆိုလို့စကားလေးကျွန်တော်သွားသတိရမိလို့ပါတကယ်ကုညီရတဲ့ brighter သမားတွေကုညီမပေးနိုင်ဘူးဆိုရင်ထိခိုက်နေတဲ့လူနာတွေတူဝက်နေတဲ့လူနာတွေပို့ပြီးတော့အားနည်းသွားမယ်အခြေအနေလေးကျွန်တော်တွေးမိလို့ပါနောက်ခွေဆောင်ကြီးကျွန်တော်တို့နေ့စဉ်တည်ရနေတာပေါ့နော်ကလေးမျိုးမှာကနေစဉ်လူဆန္ဒပြပွဲတွေလည်းရှိနေသေးတာတွေ့ရတယ်။ဆိုတော့အဲ့ဒါတွေကရောဘယ်လောက်ထိကြကြပြန်ပြန်ဆက်ရှိနေပါသလဲ
။ဟုတ်ကဲ့။ဒီဆန္ဒပြမှုတွေဒီဆက်ဆိုးရကိုဆက်အုပ်ချုပ်ရေးကိုစတင်ကြောင်းဆန္ဒပြမှုတွေကတော့နေစဉ်ရှိနေပါလေဗျ။နေစဉ်ကိုရှိပါလေ။လုံးဝစစ်ကွက်တဲ့နေမရှိတော့ပါဘူးဗျ။လူငယ်အားဒါရာကနန်းတွေထားကြရင်တော့ထောက်ကနန်းကြီးလေးကြိုင်ရတဲ့တက်မယ်ပေါ့နော်။ရက်ွက်သေးသေးမှာဒါလိုက်ပြီးတော့ခုချိန်မိစရာဆက်ရလာဆိုလို့မရှိအောင်ဆန္ဒပြနေရရင်လည်းစစ်ကြောလာလုံးနေကြတယ်ဆုံးမကြလည်းရှိပါလိမ့
်မယ်။ဟုတ်ကဲ့ခင်ဗျာဟုတ်ကဲ့။ကုရသောနောက်ထပ်ဗာများပြည့်စွတ်ပြောကျင်တာရှိပါလဲခင်ဗျာ
။ဟုတ်ပြည့်စွတ်ပြောကျင်တာကတော့အခုကကျွန်တော်တို့ကလေကျွန်တော်ရင်ဆိုင်နေရတဲ့ချိန်ကနိုင်ငံရေးမှာလေကျွန်တော်တို့ကစက်တက်ကနေကျွန်တော်တို့နိုင်ငံကတတ်ဆုံးမှုမှာရင်ဆိုင်ရတယ်ပေါ့။အဲ့လိုပဲအခုစက်တာကဟိုမြင်းနဲ့ရလာဆိုင်ဆိုးဖြစ်နေတယ်။ဘူးလေးကပြောင်းဆန့်ဆုပ်တယ်လို့ပြောနော်ကျွန်တော်တို့ကျွန်တော်မျိုးဆိုရင်ပူဆိုးတာပေါ့ဗျာ။အဲ့တော့ကိုဗစ်အခြေအနေကလည်းကျွန်တော်မြန်မာနိုင်ငံမှာသိကြပါတယ်ကလေးမျိုးကအဆိုးဆုံး outbreak အခြေအနေမှာဖြစ်နေပါတယ်ဗျ။အဲ့တော့ဘလို့ရက်ဖက်ဖွဲ့စည်းရဲ့ဘလို့ INGO လို့နိုင်ငံကဖွဲ့စည်းရကူညီလဲဆိုတာခါနေကြရင်ကျွန်တော်ဒါအောင်မှဟိုပြောင်းမမိရဲ့အခြေပါလေ။ဒါဖြစ်လို့လဲဆိုတော့လူတွေတစ်တည်ဆုံးမှုတွေများပြားနေတဲ့အပေါ်မှာကုသမှုတွေများတယ်တစ်တည်ဆုံးမှုတွေများတယ်အောက်ဆီဂျင်လိုအပ်ချက်တွေများလဲများပါလေ။အောက်ဆီဂျင်မရှိရင်တရားမဲ့ဘဝမှာတရားမအောင်တိတိကြီးနဲ့အောက်ဆီဂျင်မပေးနိုင်ပါဘူးတိတိကြီးအောက်ဆီဂျင်တန်းစင်ကြရတဲ့ဘဝလေ။အများကြီးပါဗျာဒါကျွန်တော်တို့မျိုးရဲ့တပ်ပုံတွေလိုက်ပါမယ်မြင်ရမှာပါဗီဒီယိုတွေလည်းမြင်ရမှာပါဗျာ
ဟုတ်ကဲ့
အဲတော့ကျွန်တော်တို့အချိန်ရတော့ဘူးလေးပြင်ဆင်ပါပဲဗျာပေါ်လို့ဆင်ပါပဲမြင်နေရလမ်းဆိုင်ပါပဲခင်ဗျာအဲတော့ကျွန်တော်ကတော့ညှော်လက်ပါတယ်ဗျာညှော်လက်ပါတယ်ဘယ်လိုညှော်လက်လဲဆိုတော့နိုင်ငံကြရဲ့အကူအညီကိုနိုင်ငံဒရန်ကပြည်သူ့အနေနဲ့ပြည်သူ့ကိုကူညီတဲ့အကူအညီတွေအများကြီးညှော်လက်ပါတယ်လို့ပြောချင်ပါတယ
်ဟုတ်ကဲ့ပါကိုရဆောင်ကိုဗစ်အန်ဒရယ်ပါဝင်ဒီရန်တွေပေါင်းကခင်ဗျားပါစီကိုရဆောင်လှုပ်ဆောင်နေတဲ့လှုပ်ဆောင်ချက်တွေဒေကင်းရန်ကင်းနဲ့အောင်မြင်မြင်ကူညီလှုပ်ဆောင်နိုင်ပါစေလို့ဆုတောင်းပါရခင်ဗျာ
ဟုတ်ကဲ့ပါချစ်သူပါကျွန်တော်တို့နိုင်ငံလည်းကာယောဂပေါ်တယ်အများဆုံးကင်းစင်ပါလေလို့ကျွန်တော်လည်းဆန္ဒပြုပါရခင်ဗျ
ာကိုကျော်ကျော်သိန်းစီစဉ်တင်ဆက်တဲ့အင်္ဂါညစကဝိုင်းစီစဉ်ကိုနားဆင်ကြရတာပါခင်ဗျာဒီကနေ့အတွက်အပတ်စင်ကဏ္ဍတွေကတော့ဒီလောက်ပါပဲအခုဆက်ပြီးတော့ကြံရှိနေတဲ့အချိန်မှာနောက်ဆုံးရရှိထားတဲ့သတင်းအကျဉ်းချုပ်ကိုတင်ပြပေးပါဦးမယ်ခင်ဗျာမြန်မာနိုင်ငံမှာလွန်ခဲ့တဲ့24နာရီအတွင်းကိုဗစ်ရောဂါဓာတ်ခွဲနမူနာပေါင်း 11,686 ခုကိုစစ်ဆေးခဲ့တာမှာကိုရိုနာဗိုင်းရပ်စ်ကူးစက်ခံထားရသူအရေအတွက်4,049ယောက်ထပ်တွေ့ပြီးနောက်ထပ်သေဆုံးသူ109ဦးရှိတယ်လို့ကျန်းမာရေးနဲ့အာဂါဝန်ကြီးဌာနရဲ့ဒီကနေ့ည7နာရီထုတ်ပြန်ချက်မှာဖော်ပြထားပါတယ်။အခုသေဆုံးသူအရေအတွက်ဟာဆီယနာတင်းပြည်နောက်ပိုင်းအများဆုံးအရေအတွက်ဖြစ်တယ်လို့ပိုးတွင်နှုန်းကလည်း 34.63 ရာခိုင်နှုန်းရှိတာကြောင့်ဒီနေ့တစ်နေ့ပို့ပြီးတိုးလာနေတဲ့သဘောပါဒီကနေ့ထိဆိုရင်ပို့တွေ့သူစုစုပေါင်း2,300ကျော်ရှိနေပြီးတော့အဲ့ဒီထက်က35,000နီးပါးဆေးရုံကနေဆင်းသွားကြပြီဖြစ်ပြီးတော့တည်ဆုံသူစုစုပေါင်း4,036ယောက်ရှိပြီဖြစ်ပါတယ်မြန်မာနိုင်ငံဒေသတော်များများမှာကိုဗစ် -19 တတိယလိုင်းတန်းရဲ့ရင်ဆိုင်နေရတဲ့ကြားမှာပဲစစ်အာဏာသိမ်းမှုကိုဆန့်ကျင်ပြီးကန့်ကွက်ဆန္ဒပြသူတွေကတော့ကိုဗစ်ကာကွယ်ရေးနှာခေါင်းစည်းတွေတက်ပြီးတော့ဆန္ဒပြတာတွေဆက်လုပ်နေကြပါတယ်။ရန်ကုန်တာကိတမြို့နယ်မှာဒီကနေ့မနက်ပိုင်းကလူငယ်တွေမိတို့ကင်ပြီးတော့ကြွေးကြော်တာနေအော်ဟစ်ပြီးဆန္ဒပြခဲ့ကြပါတယ်ခင်ဗျာ။နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်ပေါ်လက်ရှိဆွဲဆိုထားတဲ့အမှုတွေအပြင်အာဂရိလိုက်စားမှုတက်ဖြည့်ရေးဥပဒေနဲ့နောက်ထပ်အမှု၄မှုထပ်ပြီးဆွဲဆိုထားတယ်လို့ရှင်းနေပြီးဥက္ကမောင်စောကပြောပါတယ်။ဒီမှု၄မှုအမှုတွေမှာမနစ်ကတော့ဆန်းစုကြည်တူတဲ့ပေါ်ဆွဲဆိုထားပြီးနောက်နှမှုကတော့တခြားသူတွေနဲ့တွဲပြီးတော့ဆွဲဆိုထားတာဖြစ်ပါတယ်ခင်ဗျာဒီကနေ့အတွက်သတင်းအချင်းချုပ်ကတော့ဒီလောက်ပါပဲဒီကနေ့အစီအစဉ်ထုတ်လွှင့်ရမှုကတော့မဆွမွန်ဖြစ်ပါတယ်ဆက်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ရှောင်းကန်းချမ်းဖြစ်ပါတယ်ကျွန်တော်ကတော့ဇောင်းဝင်လိုက်ပါခင်ဗျာ VOE အစီအစဉ်တွေကိုကြည့်ရှုနားဆင်အားပေးကြတဲ့အတွက်အထူးပဲကျေးဇူးတင်ရှိပါတယ်
This program